Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်နိုဝင်ဘာလ19ရက်စနေနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်အခုညဘက်အစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမြန်မာမက်ကင်ဖြူထွင်းတဲ့သူဒီနေ့ထိတဲ့ရောက်သတင်းတွေကိုပြောပြပေးပါမယ်ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့တရုတ်ခေါင်းဆောင်နဲ့အမေရိကန်ဒုသမ္မတတို့အိပတ်ထိပ်သီးပွဲမှာဒီနေ့တွေ့ခဲ့ကြပါတယ်ရုရှားကတော့ငွေစုလက်မှတ်တွေကိုတနေတဲ့အများဆုံးထုတ်ရောင်းလိုက်ပါတယ်။လွတ်မြောက်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးကတော့စစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြမှာပါမဆင်မြတ်မွေ
။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီနိုင်ငံသားရေးဝင်ကြီးဌာနရုံးကိုဝါရှင်တန်မြို့တော်မှာတောက်ကြနေတော့ကဖွင့်လှစ်ခဲ့ပါတယ
်။နိုင်ငံသားရေးအနေနဲ့ကဒီဝါရှင်တန် DC လိုနေရာမျိုးမှာရုံးဖွင့်ဖို့ဆိုတာဒါအမြဲတမ်းအရေးကြီးတယ်လို့ယူဆတယ်။အဲ့တော့အဲ့ဒီရွေးချယ်တဲ့ပေါ့နော်စပြီးတော့ဒီဘက်ပိုင်းမှာစီစဉ်ခဲ့ပြီးတော့အခုကတော့ရုံးဖွင့်လင့်နိုင်တဲ့အနေအထားတစ်ခုကိုရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါကတော့ NUG ရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဖြစ်ပါတယ်အခုလိုအမေရိကန်ပြည်ထောင်စုရဲ့မြို့တော်မှာ NUG ရုံးခန်းဖွင့်လင့်နိုင်ခဲ့တာကနေပြီးတော့အမေရိကန်အစိုးရနဲ့ NUG ဆက်သွယ်ဆောင်ရွက်မှုတွေပိုမိုရှိလာမယ်လို့မျှော်လင့်နိုင်ပါသလားမကြခင်မှာသိရပါမယ်စစ်အာဏာသိမ်းလိုက်ပြီးတဲ့နောက်မှာစစ်မျက်နှာပြင်တွေမှာပြည်သူတွေကိုကုသပေးနေကြရတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အကြောင်းတို့အတန်အစီအစဉ်အာဆီယံဥက္ကဋ္ဌသစ်အင်ဒိုနီးရှားနဲ့စစ်ကောင်စီထားတဲ့ဆန်နှုံးတွေဘလောက်ကွာဟနိုင်တယ်လဲသုံးသပ်ထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေအပြင်မြန်မာနိုင်ငံရေးမှာတရုတ်ရဲ့အခန်းကဏ္ဍဘလောက်အရေးကြီးနေသေးလဲဆိုတာကိုရှမ်းတန်တော်ဆင်အဒီတာချုပ်ဟောင်းနဲ့တိသက်မင်းမြန်ကန်းတို့ကိုအခုစနေနေ့ညအစီအစဉ်မှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့အကြေညာပေးကြပါမယ်ရှင
်။ American ဒုသမ္မတနဲ့တရုတ်ခေါင်းဆောင်တို့ထိုင်းကအေးပတ်ထိပ်သီးပွဲပြင်ပမှာတွေ့ပြီးဆက်ဆံရေးလမ်းကြောင်းဆက်ဖွင့်ခဲ့ကြပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ American သမ္မတဂျိုးဘိုင်ဒန်တို့အင်ဒိုနီးရှားနိုင်ငံမှာလုပ်တဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးပွဲတဲ့ဒီတနင်္လာနေ့ကပဲတွေ့ကအခုလိုဆက်ဆံရေးလမ်းကြောင်းပြန်ဖွင့်ဖို့သဘောတူခဲ့ပြီးဒုသမ္မတကမလာဟဲရစ်နဲ့ဒီနေ့ဆက်တွေ့တာပါဒုသမ္မတဟဲရစ်ကအေပက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးပွဲမတိုင်ခင်သမ္မတရှီကိုနှုတ်ဆက်ခဲ့ပါတယ်လို့အင်တာနက် Twitter ကနေပြောလိုက်ပါတယ်ဒါအပြင်အေပက်တကားပိတ်စီးပွားမဝင်ခင်မှာတရုတ်သမ္မတရှီနဲ့အမေရိကန်ဒုသမ္မတဟဲရစ်တို့ခဏတာအမြင်ဖလှယ်ခဲ့ကြတယ်လို့လည်းအင်ဂျီတော်အရာရှိတူကထုတ်ပြောခဲ့ပါတယ်အခုလိုတွေ့ရမှာနှစ်နိုင်ငံကြိုင်ဆိုင်မှုတွေကိုတာဝန်ရှိရှိကင်တွယ်ရေးဆက်ဆံရေးလမ်းကြောင်းဖွင့်တာဖို့သမ္မတဘိုင်ဒန်ကသမ္မတရှီကိုနိုဝင်ဘာ14ရက်နေ့ကပြောခဲ့တာကို၄နယ်အောင်ထပ်ပြောခဲ့တယ်လို့လည်းဒုသမ္မတဟဲရစ်က Twitter ကနေရှင်းပြခဲ့ပါတယ်တရုတ်နိုင်ငံရဲ့ဌာနဘက်ကလည်းဒီသမ္မတနှုတ်အင်ဒိုနီးရှားဘာလီကျွန်း G20 ထိပ်သီးပွဲမှာတွေ့ခဲ့တာကမဟာဗျူဟာချအပြုသဘောဆောင်ပြီးရှေ့ဆက်မဲ့တရုတ်အမေရိကန်ဆက်ဆံရေးအတွက်အဓိကလမ်းညွှန်အဖြစ်အရေးပါလိမ့်မယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒုသမ္မတဟဲရစ်ကတော့အမေရိကန်ဟာအာရှပစိဖိတ်ဒေသနိုင်ငံအားလုံးအတွက်ယုံကြည်ကိုးစားလို့ရတဲ့စီးပွားရေးမိဖက်ဖြစ်ခဲ့ပြီးရှေ့မှလည်းအခုလိုဆက်ရှိသွားမှာပါလို့ဒီအေပက်ထိပ်သီးပွဲပြင်ပမှာမနေ့ကပြောခဲ့ပါသေးတယ်ခင
်ဗျ။ရုရှားအစိုးရဟာငွေစုလက်မှတ်တွေကိုပို့ထုတ်နေတော့ကတနေ့တည်းအများဆုံးထုတ်ရောင်းခဲ့တယ်လို့ပြည်တွင်းကာကွယ်ရေးဌာနကရရှိတဲ့ထောက်လိုက်ရေးအချက်အလက်တွေကိုဒီကနေ့ထုတ်ပြန်ပါတယ်။ယူကရိန်းကျူးကျော်စစ်နောက်ပိုင်းတိတိတသာကျိုးလာတဲ့စစ်ရေးအသုံးစရိတ်ဆက်ပြီးတော့ကာမိအောင်အထူးကလှုပ်ဆောင်တာလို့ဗီဒင်ကာကွယ်ဝန်ကြီးဌာနကပြောပါတယ်။ Twitter လူမှုကွန်ရက်မှာတင်ထားတဲ့အချက်အလက်တွေအရရုရှားဆူရဟာဒေါ်လာ 12.6 ဘီလီယံဘူငွေစုလက်မှတ်တွေကိုတနေ့တည်းထုတ်ရောင်းခဲ့တာဖြစ်ပါတယ်။2023ခုနှစ်အတွက်ကာကွယ်ရေးဆိုင်ရာအသုံးစရိတ်ကိုခမန်းချေဒေါ်လာ 84 ဘီလီယံလောက်ရှိမယ်လို့ရုရှားကကြေညာထားပြီးတော့ဒါဟာ2021ခုနှစ်တုန်းကကြေညာခဲ့တဲ့2023အတွက်ကနဦးရထားချက်ထက်40ရာခိုင်နှုန်းကျော်ပိုများလာတာပါအခုအစုရှယ်ယာတွေထုတ်ရောင်းတဲ့ပမာဏအရရုရှားဗန်နာရေးဌာနအနေနဲ့လက်ရှိအခြေအနေမှာငွေကြေးအလုံးလောက်သုံးစွဲနိုင်မဲ့အခြေအနေတွေ့ရပေမဲ့လို့ရှင်းနှစ်အတွက်ဗန်နာရေးအခြေအနေကတော့သိပ်ကောင်းဖို့မရတဲ့အကြောင်းဗီဒင်ကာကွယ်ရေးဌာနကပြောပါတယ်ဒီတော့တွင်ယူကရိန်းမှာတော့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မြို့တော်ခီးဖ်မှာထိခိုက်ပျက်စီးခဲ့ရတဲ့လျှက်စစ်တအားပေးလိုင်းတွေကိုပြန်လည်ပြုပြင်နေဆဲဖြစ်ပြီးတော့တနင်္ဂနွေလုံးအတိုင်းတာနဲ့လျှက်စစ်မီပြတောက်တာတွေဖြစ်လာနိုင်တဲ့အကြောင်းယူကရိန်းဆူရတာဝန်ရှိသူတွေကသတိပေးနေပါတယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အစိုးရထိပ်တန်းလှုပ်ရှားမှတ်တမ်းတွေကင်တွယ်ဖို့နဲ့ပတ်သက်လို့ရာဇဝတ်မှုမြောက်မမြောက်ဆိုတာကြီးကြပ်စစ်ဆေးဖို့တရားလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးမှုတယောက်ကိုတရားရေးဌာနကတာဝန်ပေးလိုက်ပါတယ်။ပြည်ထောင်စုအဆင့်စုံစမ်းစစ်ဆေးမှုနှစ်ခုလောက်ခံရတဲ့သမ္မတဟောင်းထရမ့်ကသူသမ္မတလာဝင်ပြိုင်မယ်လို့ကြေညာခဲ့ပြီးမှအခုလိုအထူးစုံစမ်းစစ်ဆေးမှုကိုခန့်လိုက်တာဖြစ်ပါတယ်။ဝ ဝိုင်းရင်အစိုးရရှင်းနေဂျက်စမစ်ကိုတာဝန်ပေးလိုက်တဲ့အကြောင်းအစိုးရရှင်းနေချုပ်မယ်ရစ်ဂါလန်ကတောက်ကြနေကအခုလိုကြေညာခဲ့ပါတယ
် Based on recent developments including the former president's announcement that he is a candidate for president in the next
တမရာဟောင်းထရမ့်ကလာမယ့်ရွေးကောက်ပွဲမှာတမရာလောင်းဖြစ်ဝင်ပြိုင်ဖို့ကြေညာလိုက်တာနဲ့လက်ရှိတမရာကလည်းတမရာလောင်းဖြစ်ပြိုင်ဖို့ဆန္ဒရှိကြောင်းထုတ်ပြန်လာချိန်မှာအများပြည်သူစိတ်ဝင်စားမှုတွေအခုလိုအထူးစုံစမ်းစစ်ဆေးမှုခံဖို့ဆုံးဖြတ်လိုက်တာပါလို့ရှင်းနေချုပ်ကာလန်ကပြောသွားတာပါအထူးစုံစမ်းစစ်ဆေးမှုခံတဲ့လူရဲ့ဟာချစားနေပြီးနိုင်ငံရေးရအင်မတန်ဘက်ပြင်းတဲ့တရားရေးဌာနရဲ့အာဏာအလွဲသုံးစားလွတ်မှုကြီးဖြစ်တယ်လို့သမ္မတထရမ့်ကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်ဘယ်မလိုက်စုံစမ်းမဲ့အထူးစုံစမ်းစစ်ဆေးရေးမှူးဂျက်စမစ်ဟာအရင်တရားရေးဌာနရဲ့ပြည်သူ့ကိုယ်ကျင့်တရားဆိုင်ရာဌာနကွယ်အကြီးအကဲဖြစ်ခဲ့ပြီးICJ နိုင်ငံတကာတရားဝင်အထူးခုံရုံးမှာတရားစွဲရှိနေချုပ်အဖြစ်တာဝန်ယူခဲ့မှုပါတယ်ဥပဒေကိစ္စတွေကိုအလေးနဲ့ကြိုင်တွယ်ဆောင်ရွက်သူအဖြစ်လူသိများပါတယ်ခင်ဗ
ျရုရှားသတင်း website Marusa ကိုပူးတွဲတည်ထောင်ခဲ့သူတူကိုတော့နယူးယောက်မြို့အခြေစိုက်သတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကသတင်းလွတ်လပ်ခွင့်ဆိုင်ရာဂုဏ်ပြုဆုချီးမြှင့်လိုက်ပါတယ်သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့သူမတူအောင်ဒီဇိုင်းမဲ့မဲ့အားထုတ်ကြိုးပမ်းခဲ့တဲ့အတွက်အထူးမဲ့ပြုတဲ့အနေနဲ့မာရူဇာသတင်းမီဒီယာဝက်ဘ်ဆိုက်ပူးတွဲတည်ထောင်ခဲ့သူဂါလီနာတင်ချန်ကိုကိုသတင်းလွတ်လပ်ခွင့်ဆိုင်ရာ 1EFACE ချီးမြှင့်လိုက်ကြပါသတင်းလွတ်လပ်ခွင့်ကာကွယ်ရေး NGO တခုအတွက်အကြံပေးလုပ်ခဲ့သူအမေရိကန်အတန်လွင့်သတင်းတောက် EFACE ကိုဂုဏ်ပြုတဲ့အနေနဲ့ 1EFACE လို့နာမည်ပေးထားတဲ့ဒီစုကို CPJ ပုတ်အဖွဲ့ကရွေးချယ်ပေးရတာပါတင်ချန်ကိုနဲ့သူ့ရဲ့အဖွဲ့ဟာမာရူဇာသတင်းဝက်ဘ်ဆိုက်ကိုနှစ်အတော်ကြာပြပကနေလက်ပတ်ခဲ့ကြတာပါရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ရုရှားနိုင်ငံအတွင်းမှာသူတို့ရဲ့ website ကိုလူတွေဝင်ကြည့်လို့မရအောင်အာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ဒီလိုပိတ်ပင်ပေမဲ့လို့ရုရှားပြည်သူတန်းနဲ့ချီထန်ကိုသတင်းမှန်တွေရအောင်ဆက်လက်ကြိုးပမ်းခဲ့တယ်လို့တင်ချန်းကပြောပါတယ်။ပြည်သူတွေသတင်းအမှောင်ချခံထားရတဲ့အချိန်မှာလွတ်လပ်မှန်ကန်တဲ့သတင်းအချက်အလက်တွေပြည်သူတွေထံရရှိစေဖို့အတွက်သူတို့ရဲ့ရည်ရွယ်ရည်တည်ချက်နဲ့တာဝန်တွေကိုဆက်လက်သိပိုးနေပါတယ်လို့လည်းတာတာရင်းကြီးကနယူးယောက်မြို့မှာစုလက်ခံရယူတဲ့အချိန်တင်ချန်းကပြောသွားပါတယ်။အခုလိုစုမျိုးလက်ခံရရှိတဲ့အတွက်ဂုဏ်ယူသလိုစစ်ပွဲကာလသတင်းမီဒီယာတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုလည်းသူကပြောသွားခဲ့ပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကစနေညသတင်းတွေကိုဆက်ပြောပြနေပါတယ်ပြန်လွတ်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းထန်နယ်ကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ပြစ်တဲ့လွင်ငင်းကွင်းနဲ့ချက်တာပရီနေကပြန်လွတ်လာတဲ့ရှောင်းထန်နယ်ကသူကြုံခဲ့ဘူးသမျှအသိမ်မွေ့ဆုံးမြန်မာပြည်သူတွေကိုရုံမှာယူသူသူတွေကအုတ်ချုပ်နေတာယူကြုံမရဖြစ်မိတယ်လို့ Facebook မှာရေးသားလိုက်ပါတယ်။ဩစတြေးလျနိုင်ငံကိုပြန်ရောက်နေပြီဖြစ်တဲ့စီးပွားရေးပညာရှင်တန်နကမိသားစုနဲ့ပြန်ဆုံခွင့်ရတာအရန်ဝမ်းသာရပေမဲ့မြန်မာပြည်သူ53သန်းကတော့သူတို့ကိုကိုစားမပြုတဲ့အုတ်ချုပ်သူတွေလက်ထက်ဒုက္ခဆက်ခံနေရတယ်လို့ Facebook မှာရေးသားလိုက်ပါတယ်။မိသားစုနဲ့နှစ်နှစ်နီးပါးခွဲခဲ့ရတဲ့ပမခတန်နကအခုလိုပြန်မဆုံးခင်အမှောင်မှိုက်ဆုံးကာလတွေမှာသူ့ကိုထောက်ခံရည်တည်ပေးခဲ့ပြီးအခုလိုလွတ်မြောက်လာဖို့ကူညီပေးခဲ့တဲ့ဩစတြေးလျအစိုးရပါဝင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်လို့ပြောလိုက်ပါတယ်။အာနာသိမ့်ပြီးမြန်မာနိုင်ငံတဲကချက်ချင်းမထွက်ခဲ့ပဲ6ရက်ကြာမှအဖမ်းခံခဲ့ရတဲ့ရှောင်းတန်နယ်ဟာကမြန်မာနိုင်ငံတဲအန်ရဲကြားသူ့ကိုကူညီပေးခဲ့တဲ့အမေရိကန်မိတ်ဆွေကာတစ်စလိုဗာကိုလည်းအမေရိကန်နိုင်ငံကြီးတွေအကောင်းဆုံးပြရောက်ပါလို့ချီးကျူးခဲ့ပါသေးတယ်။ပမကရှန်တနယ်ကိုနိုင်ငံတော်လှည့်ဝှက်ချက်အုပ်တွေချုပ်ဖောက်မှုနဲ့လူဝင်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုတွေနဲ့စစ်ကောင်စီကဆက်ဆွဲခဲ့ပြီးပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကနေပြည်တော်အထူးတရားရုံးမှာအလုံမပါထောင်တန်း3နှစ်တပေါင်းတစ်စီးတည်းပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်ခင
်ဗျမလေးရှားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့ UMNO ပါတီဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ဒီကြိမ်ရွေးကောက်ပွဲမှာပြန်အနိုင်ရမရဆုံးဖြတ်ပေးမယ်ရွေးကောက်ပွဲမဲရလက်တွေကိုဒီကနေ့စတင်ရည်တွယ်နေကြပါပြီမလေးရှားမှာနှစ်ပေါင်းများစွာအစဉ်ဆက်နေရယူခဲ့တဲ့နိုင်ငံရေးပါတီကြီး United Malays National Organization UMNO နဲ့ပြည်ပြင်ပြောင်းလဲရေးလှူလာသူတွေအကြိတ်နဲ့ရှင်ပြိုင်နေကြတာပါ။အတိုက်ခံခေါင်းဆောင် Anwar Ibrahim ရဲ့ဦးဆောင်မှုနဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲရေးလှူလာသူတွေအနိုင်ရနိုင်ပွဲရှိတဲ့ဆိုတဲ့တွက်ဆချက်တွေရှိနေပေမဲ့လို့ရွေးကောက်ပွဲရလဒ်ကိုခံမှန်းဖို့အတွက်ကတော့ခက်ခဲနေဆဲဖြစ်ပြီး ဘယ်ပါတီကမှပါလီမန်လွှတ်တော်မှာအပြည့်အသတ်နေရာမရဘူးဆိုရင်တော့ညွန့်ပေါင်းအဖွဲ့အသစ်ဖွဲ့ရနိုင်ခြေရှိတယ်လို့လိလာတုံသက်သူတွေကတော့ခမန်းပြောဆိုနေကြပါတယ်အတိုက်ခံခေါင်းဆောင်အန်နဝါကတော့သူအနိုင်ရမယ်လို့အကောင်းမြင်သတိထားမျှော်လင့်နေတဲ့အကြောင်းပြောပါတယ်တုံသက်သူတချို့ကတော့မဲဆန္ဒနယ်တွေထဲမှာမဲပေးပိုင်ခွင့်ရှိတဲ့ဒီမဲဆန္ဒရှင်အရေးအတွက်အချိုးမညီတာတွေရှိနေတာကြောင့် UMNO ပါတီကက်ပြီးတော့အနိုင်ရနိုင်တဲ့အခြေအနေတွေရှိနေတယ်လို့ပြောကြပါတယ်မလေးရှားမှာအစဉ်ဆက်အာဏာယူလာခဲ့တဲ့ UMNO ပါတီဟာလွန်ခဲ့တဲ့၄နှစ်တုန်းကရွေးကောက်ပွဲမှာတော့အများစုမဲကိုအနိုင်မရခဲ့ပေမဲ့လည်းညွတ်ပေါင်းဆိုရဖွဲ့စည်းပြီးလွှတ်တော်အတွင်းနေရာအများစုကိုဆက်ရထားတာဖြစ်ပါရဲ့ရှင်
။အမေရိကန်နိုင်ငံနယူးယောက်တီနဲ့အနောက်ပိုင်းနဲ့မြောက်ပိုင်းမှာတော့စံချိန်တင်နှိမ့်မုံတိုင်းကြောင့်အသွားလာတဲ့လုပ်ငန်းတွေရပ်သွားပါပြီ။တချို့နေရာတွေမှာတော့မနေ့က၅ဘီကျော်နှင်းတူတွေထူထပ်သွားပြီးနှင်းတွေဖယ်ထုတ်ဖို့ကြိုးစားခဲ့သူ၂ဦးပါသေဆုံးခဲ့ရတာကနောက်ထပ်ထိခိုက်တွေပုံများလာမယ်လို့စိုးရိမ်နေကြကြောင်းဒေသခံအရာရှိတွေကဆိုပါတယ်ဒီနှစ်တွေကမနေ့တညလုံးတောက်လျှောက်နဲ့အခုချိန်ထိပိုကျလာနေစေလို့လည်းဒေသခံအရာရှိတွေကပြောနေပါတယ်ဒီနှစ်ကြမှုပြင်းထန်တာကအင်မတန်ကြီးမားတဲ့ရေကန်ကြီးတွေကနေနှင်းမုန်တိုင်းဖြတ်တိုက်လိုက်တာကြောင့်အဓိကဖြစ်တယ်လို့လည်းဒီအရာရှိတွေကရှင်းပြပါတယ်မနေ့တုန်းကထိကဘက်ဖလိုမြို့တောင်ပိုင်းမှာရှိတဲ့ Lake Erie မြို့ရှိအင်မတန်ကြီးမားတဲ့ရေကန်ကြီးရဲ့အစီအကျန်းတစ်လျှောက်တမိုင်းဝင်အကြီးမားဆုံးနှင်းကြမှုဖြစ်ခဲ့ပြီးသုံးပေကျော်အထိနှင်းတွေထူထပ်သွားခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကထုတ်ပြန်ခဲ့ပါတယ်။ဒီနှင်းတွေကဘက်ဖလိုမြို့စင်ကြယ်ဘုံရှိ Orchard Park အရပ်မှာ၄ပေကျော်အထိရောက်သွားခဲ့ကမနေ့ညပိုင်းကဒီမနေ့ထိလည်းထပ်ပိုကျလာနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီဘက်ဖလိုမြို့အထိကနှင်းကျတဲ့နေရာတွေမှာစီးပွားရေးလုပ်ငန်းတွေနဲ့ရုံးတွေချောင်းတွေလည်းပိတ်ထားရပါတယ်ခင်ဗျာ။
ကဘာဖလာပေါလုံးပွဲဘိုလ်လူပွဲတွေမနေ့ပြန်တင်းငွေနေပါစတင်တော့မှာမို့ခရစ်စတီယာနိုရော်နယ်ဒိုဆွာရက်စ်နျူးနက်စတဲ့ဒီကဘာကျော်ပေါလုံးသမားတွေဒီကနေ့ကာတာနိုင်ငံကိုရောက်လာကြပါပြီနိုင်ငံကဘောလုံးပွဲကြီးစားမဲ့ပြိုင်ပွဲတွေလည်းတဖွဲ့ဖွဲ့ရောက်နေကြတာပါဘိုလ်လူပွဲတွေကျင်းပဖို့ကာတာနိုင်ငံကိုရွေးချယ်လိုက်တဲ့အချိန်ကလေးကအငင်းပွားစရာတွေဖြစ်နေတဲ့ကာတာကဘာဖလာပွဲဟာပွဲဆဖို့နှစ်ရက်အလိုမှာပဲ FIFA ဘောလုံးပွဲချုပ်ရဲ့ကြေညာချက်ကြောင့်နောက်ထပ်ဝေဖန်စရာတွေဖြစ်ခဲ့ပါတယ်ဘောလုံးကွင်းပရဝုံတွေမှာအရက်မရောက်ရဘူးလို့ FIFA ကထုတ်ပြန်ခဲ့တာပါဘောလုံးပွဲတွေစုကြည့်နိုင်အောင်တတ်မှတ်ထားတဲ့စိန်ခံနေရာတွေမှာတော့အရက်ရောက်မယ်လို့ပြောပေမဲ့ဘောလုံးပွဲလက်မှတ်ရှိသူအများစုအနေနဲ့အဲ့ဒီနေရာတွေကိုသွားခွင့်မရှိကြပါဘူးမနေ့ဖြန်ကစတင်ပြီးတော့သတင်းလေးပတ်အတွင်းဘောလုံးကွင်း၈ကွင်းမှာနိုင်ငံတကာအသင်းတွေအနေနဲ့2022 FIFA ကမ္ဘာဖလားကိုလူပွဲဆမှာပါပင်လယ်ကွေ့ဒေသအပူချိန်အောက်မှာဘောလုံးကစားကြမဲ့ကစားသမားတွေနဲ့ပရိသတ်တွေအတွက်အပူဓာတ်မခံရအောင်ကွင်းတွေကိုတော့မိပညာနဲ့အေးနေအောင်လုပ်ထားတယ်လို့ကာတာတာဝန်ရှိသူတွေကပြောပါတယ်။ဘောလုံးပွဲတွေမှာဒီဘေးထွက်ဘောလူကျွန်ဘောဖြစ်မဖြစ်သုံးသပ်မဲ့ VAR နည်းပညာကိုပြီးခဲ့တဲ့၃နှစ်အတွင်းမှာပိုကောင်းအောင်လုပ်ထားပြီးတော့ပိုပြီးမြန်မြန်ဆန်ဆန်နဲ့အတိအကျအဆုံးဖြတ်ပေးနိုင်မယ်လို့ FIFA တိုင်းလူကြီးတွေကပြောထားပါတယ်။ကမ္ဘာဖလားပွဲစဉ်စုစုပေါင်း64ပွဲဖြစ်ပြီးကမ္ဘာတဝန်းကနိုင်ငံကိုစားပြုအသင်း32သင်းဝင်ရောက်ဖလားလူကြမှာပါရှင
်ထိတ်တန့်ရောင်သတင်းတွေကိုကိုဝဲမင်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါရှင် VOA စီစဉ်တွေကိုည10:00နာရီအထိလိုင်းတို1925 32တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်လိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့စစ်မြေပြင်တွေမှာပြည်သူ့ကာကွယ်ရေးတပ်သားတွေကိုစေကုသပေးနေရတဲ့ကျန်းမာရေးဝန်ကြီးတွေရဲ့အကြောင်းတို့အသက်အစီအစဉ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားနဲ့စစ်ကောင်စီကြားထားတဲ့ဆန်တွေဘလောက်ကွာဟနိုင်တယ်လဲဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတခါမြန်မာနိုင်ငံအပြောင်းလဲအတွက်တရုတ်ကဘလောက်အရေးပါတယ်လဲဆိုတာရှမ်းတန်တော်ဆက်သတင်းဌာနအက်ဒီတာချုပ်ဟောင်းနဲ့တည်တံ့မေးမြန်းထားချက်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်အခုအရင်ဆုံးကတော့ဒီဝါရှင်တန်မြို့တော်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရုံးခန်းဖွင့်တဲ့သတင်းကိုအရင်ဆုံးတင်ပြချင်ပါတယ်NUG ရဲ့ဒီနိုင်ငံခြားရေးဝန်ကြီးဌာနရုံးကိုဝါရှင်တန်မြို့တော်မှာ November 18ရက်တောက်ကြနေတုန်းကဖွင့်လှစ်လိုက်ပါတယ်။ American အစိုးရအဖြစ်နိုင်ငံတကာတန်တမန်တွေအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့ NUG ကပြောပါတယ်။ NUG ဒုတိယနိုင်ငံခြားရေးဝန်ကြီးအပါအဝင် NUG တာဝန်ရှိသူတွေရုံးထိုင်မဲ့ရုံးခန်းဖွင့်ပွဲကိုကိုရိုင်းသတင်းသွားယူတဲ့ VOA ဝိုင်းတော်သားကိုခင်မောင်စိုးမင်းကအပြည့်အစုံဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။ဒီလ November 18ရက်နေ့မှာ American ပြည်ထောင်စုWashington DC မြို့လေကနိုင်ငံတကာ lobby ရုံးတွေအခြေစိုက်တဲ့ K Street လမ်းမကြီးပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေရုံးခန်းဖွင့်လှစ်ပြီးတော့မြန်မာအတိုင်းဝိုင်းနဲ့မိတ်ဆက်ပေးလိုက်ပါတယ် NUG ရဲ့အဲ့ဒီရုံးခန်းဖွင့်လှစ်ပွဲမှာဒုတိယနိုင်ငံခြားရေးဝန်ကြီး ဦးမိုးစောဦးကနေပြီးတော့ရုံငန်းဖွင့်လှစ်ရတဲ့ NUG ရဲ့သဘောထားတွေကိုအခုလိုပြောပြပါတယ်
။ Washington DC ဆိုတာလည်းအတိတ်တိုင်ပဲတကယ်အစိုးရရုံးဆိုင်တဲ့နေရာလည်းဖြစ်တယ်နောက်တော့ဒီလွတ်တော်ပေါ့နော်လွတ်တော်အထက်လွတ်တော်အောက်လွတ်တော်ဒီ Congress ကရုံးဆိုင်တဲ့နေရာလည်းဖြစ်တယ်။အဲနောက်တော့ဒီတကယ်အဖွဲ့အစည်းတွေပေါ့နော်ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ non governmental organizations တွေအရည်တော်တော်များများဒီ Washington DC မှာရုံးဆိုင်ကြတယ်။နောက်တန်ယုံနေတဲ့ရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီနိုင်ငံသားရေးအနေနဲ့ကဒီ Washington DC လိုနေရာမျိုးမှာရုံးဖွင့်ဖို့ဆိုတာဒါအင်မတန်မှအရေးကြီးတယ်လို့ယူဆတယ်။အဲ့တော့အဲ့ဒီရွေးချယ်နေပေါ့နော်စပြီးတော့ဒီဘက်ပိုင်းမှာစီစဉ်ခဲ့ပြီးတော့အခုကတော့ရုံးဖွင့်လက်နိုင်တဲ့အနေအထားတခုကိုရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အခုဒီရုံးကဟိုအမေရိကန်အစိုးရအနေနဲ့တရားဝင်အတိမတ်ပြုသလားဒါမှမဟုတ်ဟိုတွေ့ဝိုက်ပြီးအတိမတ်ပြုသလားဘယ်လိုအနေအထားရှိလဲဆိုရင်လေပြောလို့ရတယ်ပြောပါဦးခင်ဗျာ
။ကျွန်တော်တို့ဒီရုံးကိုမဖွင့်ခင်ကတည်းကပေါ့နော်ရုံးကန်ဖွင့်ဖို့ကိစ္စတော့ဘာလို့ကျွန်တော်လည်းပတ်သက်ရင်ဒီဟိုပတ်သက်ဆိုင်ရာပေါ့နော်တာဝန်ရှိသူများနဲ့ပြောဆိုတယ်ဆွေးနွေးတယ်ညှိနှိုင်းတယ်ပေါ့နော်ညှိနှိုင်းပြီးသူတို့လည်းအတိပေးအကြောင်းကြားတာတော့ဖြစ်ပါတယ်အဲ့တော့သူတို့ကလည်းဒါနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်တကယ်လို့ရုံးကဖွင့်ပွဲတော့ဘာလို့လုပ်ခဲ့မယ်ဆိုရင်လာရောက်မယ်ပေါ့နော်ရုံးကဖွင့်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်သူတို့အားပေးကူညီနေဆွေးကိစ္စမျိုးတွေပြောထားတာရှိပါတယ်အဲ့တော့ကျွန်တော်တို့ဒီရုံးကိုအခြေပြုပြီးတော့ပေါ့နော်သူတို့နဲ့လည်းဆက်ဆံရုံးပုံမပြတိုးတက်ကောင်းမအောင်အဆောင်ပုတ်ကိစ္စကိုလည်းသူတို့ကစိတ်ဝင်စားတယ်နောက်ပိုင်းပေါ့နော်ဒီရုံးမှာကိုပဲကျွန်တော်တို့ကဒါဟိုအစစ်မြင့်တော့တွေ့ဆုံဆွေးနွေးမှုတွေလည်းဆောင်ရွက်ဖို့ကိစ္စဒါတွေနဲ့တို့ကဟိုစိတ်ဝင်စားတယ်ကူညီပေးမယ်ဆိုတာမျိုးတွေပြောကြားထားပါတယ်အဲ့တော့ဒါကပေါ့နော်ဒီဂျုံကိုတို့အနေနဲ့ဒါအတိမတ်ပြုတယ်ဆိုတဲ့သဘောလို့ယူဆလို့ရနေပါတယ်ခင်ဗျာ
ဂျုံငန်းဖွင့်လင်ပွဲကို NUG ရဲ့တည်င်းနီးပညာနဲ့ပြန်ကြားရေးဝန်ကြီးဦးထင်လင်းအောင်နဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့လည်းတက်ရောက်ကြပါတယ်
ဘာပဲပြောပေါ့เนาะကျွန်တော်တို့ credentials committee ကိစ္စကတော့ ongoing ပဲရှိပါသေးတယ်မြန်မာနိုင်ငံမှာဒီအချမ်းဘက်စစ်တပ်ရဲ့ပေါ့เนาะမတရားညှဉ်းပန်းနှိပ်စက်မှုတွေပြည်သူတွေခံစားနေရတာလေကိုနိုင်ငံတကာအတိုင်းဝိုင်းကသိအောင်ပြည်သူတွေရဲ့စံနာပြည်သူတွေရဲ့အတန်ကိုပေါ့เนาะဒီ platform ကနေတဆင့်တောက်လျှောက်တော့ပြောနေနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်
ကျွန်တော်တို့ကိုဝေဖန်နေတာအကြံပြုနေတာထောက်ပြနေတာဒီကျွန်တော်တို့ NUG ကိုထောက်ခံလို့ဆိုတာမဝေဖန်တော့ဘူးကျွန်တော်တို့ကိုလက်မကြည့်တော့ဘူးဆိုတဲ့တနေ့ဟာ NUG ကိုမထောက်ခံတော့လို့ကျွန်တော်တို့ကယူဆ။အဲကြောင့်မလို့ကျွန်တော်တို့ကိုထောက်ခံနေတာကျွန်တော်တို့ထောက်ခံနေလို့ပဲဝေဖန်နေရတယ်ကကျွန်တော်တို့ကိုစောင့်ကြည့်နေလို့ပဲဆိုတာကိုကျွန်တော်တို့ကခံယူပါတယ
်။အခမ်းအနားကို Maryland, Virginia နဲ့တခြားပြည်နယ်တွေကမြန်မာနိုင်ငံသားတွေလည်းတက်ရောက်အားပေးကြတာတွေ့ရှိရပါတယ်ခင်ဗျာ။
အကြီးရဖို့
အားရပြီ
။အကြီးရဖို
့အားရပါဘူး။
ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားကိုခမောင်ဆိုးမင်းတင်ပြခဲ့တာပါရှင်။ VOA မြန်မာနိုင်ငံပိုင်းကနေပြီးတော့ November 19ရက်စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာတော့အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာကျန်းမာရေးဝန်ထမ်းတွေအများအပြားရှေ့တန်းကနေဥဆောင်ပါဝင်ခဲ့ကြပါတယ်။စစ်တပ်ကိုလက်နက်ကင်ဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနိုင်ငံတော်ရှိလာခဲ့ချိန်မှာတော့အဲ့ဒီကျန်းမာရေးဝန်ထမ်းတွေဟာခက်ခဲတဲ့အခြေအနေအောက်မှာပြည်သူတွေကိုစေကူတာပေးနေကြရပါတယ်။စင်ပြေပြေမှာစေကူတာပေးနေကြရတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အကြောင်းဒီတစ်ပတ်ဒုအတန်အစီအစဉ်မှာတင်ပြထားပါရှင
်ဒီခန့်နေတဲ့နေရာမှာလက်နေကြီးထူရတာမကဘဲနဲ့ကြီးနောက်ဆင်းပေါ်တော့ကျွန်တော်ဒီဒုတိယဆင်းမှာရှိတဲ့ဟိုဆေးဝင်သားတွေကိုဟိုဒရုန်းနဲ့တီချလေးထောက်ပြီးမှကျွန်တော်ဟိုလက်နေကြီးတွေနဲ့လာပြေးကိုလေရင်တွေနဲ့လာပြေးအဲ့အဲ့မျိုးတွေဟိုဒီကောဟိုလောက်တော့မှကျွန်တော်တို့ဟိုရှိတဲ့ဒီနာပြည့်စီဘောဗျာ
လည်းနေကြီးတကုံထုပြီးတော့အဲ့ရမောက်ကိုအတကုံထုနေတာပြီးတော့ကျွန်တော်တို့နားမှာသလုံးသာကြာဟိုဘယ်ပြောမလဲအတန်လေးအကျဲကြီးရယ်ပြီးတော့ဘလိုလက်မသိဘူးလို့တုံ့ပြန်ခဲ့အခုဒီနေ့လက်နေတော့မယ်အဲ့ဒါဟိုဘလိုလဲမသိကျင့်တာဘူးမရနိုင်ဘူးဖြစ်နေ
ဆရာနာတင်လိုက်ပြီးတဲ့နောက်ကျမ်းမာရေးဝန်ထမ်းတွေဟာဆန္ဒပြပွဲတွေမှာခြေတန်းကနေပါဝင်ခဲ့တယ်လို့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM ကိုလည်းဦးဆောင်ခဲ့ကြပါတယ်။ဒါကြောင့်ပဲစစ်တပ်ကသူတို့ကိုမျက်မှောက်ကျိုးခဲ့ပြီးဒါစင်နဲ့ချီအသက်ခံခဲ့ရကယာကျော်လဲဖမ်းဆီးခံခဲ့ရပါတယ်။အချို့ကတော့နိုင်ငံပြင်မကိုတင်ဆောင်ခဲ့တယ်လို့တချို့ကတော့ပုံရှောင်နေရဆဲဖြစ်ပါတယ်။ဒီထက်ကမှအနေကြားကိုတက်တဲ့တူရင်ရှေ့တန်းဆေးမှုတွေဖြစ်တာဝန်ယူထားကြသူတွေလည်းရှိပါတယ်မင်္ဂလာပါရှင် မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီ season ကို frontier မြန်မာနဲ့ foundation hero dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါးကို frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်
ပြောရရင်ဟိုနင်းနင်းညံ့လေးတွေလောက်ခဲ့ရတယ်ပေါ့နော်အခုကျတော့ဟိုဒီပြောမယ်လူရောစိတ်ရောစိတ်ရောကိုပေါ့ပေါ့နော်အဲ့လိုမျိုးတမ်းမတန်းခံအောင်စိတ်ကိုအဲ့လိုမျိုးထိန်းပြီးတော့မလောက်ရတာပေါ့နော
်မတ်ချီလီကနေပြည်တော်ပြည်သူ့စေယုံမှာတာဝန်ကျတာဖွားဆီယာမတူဦးဖြစ်ခဲ့သူပါကိုဝန်ဆောင်မိခင်တွေကလေးမွေးရမှာကူပေးရတာတွေကလေးငယ်တွေအတွက်ကာကွယ်ဆေးချိုးပေးရတာတွေကသူမရဲ့နေဆာသူဝါတာဝန်တွေပဲဖြစ်ပါတယ်အခုတော့သူကတနက်တန်ရာတွေခြေလက်ဖြတ်တောက်ရတာတွေနဲ့အသားကျလာခဲ့ရပါပြီ
။ဒီထွက်တန်ယူတွေဆိုအဆမတန်အဲ့လိုမျိုးကိုရှိမှခြေတောက်တွေပြက်တာဆိုအဲ့လိုမျိုးခြေတောက်ပြက်လက်ပြက်တွေအဲ့လိုမျိုးဘိုင်းပေါက်သွားတာဟိုပေါက်ကြီးဖြောင်းသွားတာဆိုအဲ့လိုမျိုးဆိုဟိုတော်တော်အသင်းထားရပါဘောနော
်။မတ်ချီလီဟာတခြားကျန်းမာရေးဝန်ထမ်းတွေလိုပဲ2021ခုနှစ်ဖေဖော်ဝါရီလစကြက်အာနာတိန်လိုက်ကလေးကအကြမ်းမဖက်အာနာဖီဆိုင်ရေးလှုပ်ရှားမှု CDM လုပ်ခဲ့သူပါ CDM Medical Network ရဲ့ခက်မှန်အချက်လက်အရအခုထိ CDM လုပ်ထားတဲ့ကျန်းမာရေးဝန်ထမ်း4,400ကျော်ရှိနေပါတယ် CDM လုပ်ခဲ့တဲ့မတ်ချီလီတယောက်သူမစာကြည့်ဖြစ်တဲ့ကရင်နီပြည်နယ်ဒီမော့ဆိုမြို့ကိုပြန်လာခဲ့ပြီးအာနာရှင်စန့်ကျင်ရေးဆန္ဒထုတ်ပေါ်ပွဲမှာပါဝင်ခဲ့ပါတယ်စတဲ့ရဲ့အကျန်းဖက်လုံရဲတွေကြောင့်သူတငယ်ချင်းတွေလက်နက်ကင်တော်လင်ရေးကိုရွေးကြခြင်းမှာစေကုသရေးလုပ်ပေးနိုင်တဲ့သူကရှေ့တန်းစေမှုအဖြစ်တထောက်တနေရာကဝင်ကူပေးခဲ့ပါတယ်။တောထဲမှာနေရတဲ့ PDF စေတောက်ဖွဲ့ဝင်တယောက်ဖြစ်လာတဲ့အခါမှာတော့သူဟာတံမိုးနဲ့ရှုရှက်လက်ဖက်လောက်နဲ့ပဲချိုးချံစားပြီးရှင်တန်ရုံးကန်နေရပါတယ်။အဲ့လိုနေထိုင်စားသောက်ရတာချက်သူစိတ်ပြက်မိတာကတော့ဆေးနဲ့ဆေးပစ္စည်းမကြာခဏပြက်လက်သွားတတ်တဲ့အခြေအနေနဲ့လူနာတွေအသက်ဆုံးရှုံးနေရတာကိုပါဒါပေမဲ့ဒီအခြေအနေဟာပြိပခအတွင်းမှာသူမရင်ဆိုင်ရတဲ့အခက်အခဲဆုံးအဖြစ်မှန်ပါပဲ
။တရက်ပေါ်တော့ကျွန်တော်တို့ရက်ွက်ထဲပြန်ဝင်တော့ဒီနေမြေရှင်လင်းရင်လောက်ဖို့ရက်ွက်ထဲပြန်ဝင်တော့မှာအဲကျွန်တော်တို့ medical cover လိုက်ပြီးအောင်ဆိုပြီးတော့လိုက်သွားတာပေါ့နော်။လိုက်သွားပြီးတော့အမှလက်နေကြီးတကုံထုပြီးတော့အဲရမောက်ကိုအတကုံထုနေတာပြီးတော့ကျွန်တော်တို့နောက်မှာသလုံးနာကြာဟိုဘယ်လိုပြောမလဲအတန်အလေးအကျဲကြီးရဲ့ပြီးတော့ဘလိုလက်မသိဘူးဆိုတုံချန်ခဲ့တုံချန်ခဲ့ပြီးတော့ကိုယ်လည်းအဲ့တော့ဆိုအစားခါကျတော့တိတ်လည်းမသိဘူးပေါ့နော်အဲထားကြည့်အမထားကြည့်နေခဏနေအစားလေးလွင့်လာမယ်ပြန်တော့တအားလုံးတွေတော့ဖောက်ဆိုအမအစားလေးလွင့်ချလာပါနေအဲ့လိုအဲကြောက်ဖို့ကောင်းကြောက်ဖို့ကြောက်လေကြောက်လေတုံလေတုံလို့အဲ့လိုပေါ့နော်အခုဒီနေ့လက်နေတော့မယ်အဲ့ဒါဘလိုလည်းမသိကျင့်တာမရနိုင်ဘူးဖြစ်နေ
ကရင်ပြည်နယ်ဟာဗမာစစ်တပ်ရဲ့တော်လှန်ရေးအင်အားစုတွေကြားအပြင်းထန်ဆုံးတိုက်ပွဲတချို့ဖြစ်ပွားရနေတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2022ခုနှစ်အောက်တိုဘာလအစောပိုင်းအထိတိုက်ပွဲ338ခုဖြစ်ခဲ့လို့ ISP မြန်မာရဲ့မှတ်တမ်းအရသိရပါတယ်။မချီလီလိုရှေ့အန်းစေးမှုတွေဟာခြေကိုက်တံရရရတဲ့ရန်သူမိတ်ဆွေနှစ်ဖက်လုံးကတိုက်ပွဲဝင်တပ်သားတွေရဲ့စေကုသရေးဒါမကစစ်ရှောင်တွေအတွက်လည်းမရှိမဖြစ်အခန်းကဏ္ဍမှာရှိနေပါတယ်။ဒါပေမဲ့ဆေးမှုတွေဟာတိုက်ပွဲအတွင်းမြေစာပင်ဖြစ်ရသလိုတမင်ပြတ်မှတ်ထားခံရတာတွေရှိတယ်လို့ဒီမော့ဆို PDF ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ဆေးဆော့တာတွေတော်တယ်ရှိသူတို့ကဒီလိုရှိတယ်ဟိုဒီခါနေတဲ့နေရာမှာဟိုလက်နေကြီးထုရတာမကပဲနဲ့ဒီအနောက်ဆင်းပေါ်တော့ကျွန်တော်တို့ဒူရီယာဆင်းမှာရှိတဲ့ဟိုဆေးဝင်ထားတွေဟိုဒရုန်းနဲ့တခြားလေးထောက်ပြီးမှကျွန်တော်တို့ဟိုလက်နေကြီးတွေနဲ့လာပြေးကိုလေရင်နဲ့လာပြေးအဲ့တမျိုးတွေဟိုသူတို့ကဟိုလောက်တော့မှာကျွန်တော်တို့သူရှိတဲ့သူနာပြည့်စီဘောနော်ဘယ်လိုလဲသူတို့ကဒါကျွန်တော်တို့ရဲ့ရန်သူကုနေတဲ့လူဆိုပြီးဟိုသူတို့ကဒီလိုမျိုး US ချက်ရှိတဲ့သူတို့ကိုကြည့်တယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဥပဒေဆိုတာရှိနေပုံတော့မပေါ်တော့သူတို့စီမှာအော်ကျွန်တော်ကကျွန်တော်တို့ကဟိုဖမ်းပြီးတဲ့တုတ်ပါဆိုကျွန်တော်တို့ကောင်းမွန်ကျွေးတယ်ကောင်းမွန်ဈေးကကုပေးတယ်ဘောနော်သူတို့ကိုလာရတဲ့တုတ်ပါတယ်ဘောနော်ကျွန်တော်ဒီလိုမျိုးကောင်းမွန်ပြန်လုပ်ပေးတယ်ဒါနဲ့သူကအဲ့မျိုးမလုပ်ဘူးသူကစလိုက်ပါပဲသူက
စစ်တပ်ကတုံ့ပြန်ပြောဆိုတာကိုသိရဖို့ဒိုးအတန်ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး 2020ခုနှစ်ကတင်းစားရှင်းလင်းပွဲတစ်ခုမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးစစ်တပ်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းကျွန်းကစစ်တပ်ခေါင်းဆောင်တွေဟာပြည်ပခါတွေအတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာလှုပ်ဆောင်ချက်တွေအပါအဝင်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လှုပ်ဆောင်နေတယ်လို့ဖြေပူးပါတယ်။စစ်ပွဲအတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာစံဖြစ်တဲ့ဂျနီဗာကွန်ဗင်းရှင်းမှာဆိုရင်မည်သည့်အခြေအနေမှာမဆိုဆေးဘက်ဆိုင်ရာအဆောက်အဦတွေကိုတိုက်ခိုက်ခြင်းမရှိစေရဘူးလို့အတည်လင်းဖော်ပြထားပါတယ်။ဒဏ်ရာရသူတွေနဲ့ဖျားနာသူတွေကိုတေဖို့ကုသပေးနေတဲ့ဆေးမှုတွေကိုအကာအကွယ်ပေးရမှာဖြစ်တယ်လို့လည်းဖော်ပြထားပါသေးတယ်။ဒီနှစ်ဩဂတ်စ်လအထိစစ်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆေးဘက်ဆိုင်ရာအဆောက်အဦ53ခုရှိပြီးအကျဉ်းဝင်ရောက်တက်ဆွဲခဲ့တဲ့နေရာ200ကျော်ရှိနေတယ်လို့ Insecurity Insight Organization ရဲ့အချက်အလက်အရသိရပါတယ်။ဒီကာလအတွင်းမှာပဲအတက်ခံရတဲ့ကျန်းမာရေးဝန်ထမ်းက58ဦးရှိပြီး900နီးပါးကဖမ်းဆီးခံထားရတာပါစစ်တပ်က PDF ဆေးမှုတွေကိုအရှင်ဖမ်းမိသွားပြီဆိုရင်ထောက်ချခံရတာနဲ့ဆိုးဆိုးဝါးဝါးနှိပ်စက်ခံရမှာတော့သိကြပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကသခိုင်းတိုင်းကလေးမျိုးနယ်မှာ PDF ဆေးတပ်သားရဲမေ9ယောက်စစ်တပ်ကအဖမ်းခံလိုက်ရပြီးတဦးကအတက်ခံခဲ့ရပါတယ်အဖမ်းခံရသူ၉ယောက်ရဲ့ပုံတွေဟာလူမှုကွန်ရက်စာမျက်နှာမှာအတော်လေးပြန့်နှံ့ခဲ့ရပါ။အဲ့ဒီနောက်သူတို့၉ယောက်ဟာတော်လရင်တပ်သားတွေကိုစစ်ကူပေးလို့ဆိုပြီးပုံမှန်905ကကြီအပါအဝင်ပုံမှန်3ခုနဲ့တရားစွဲခံခဲ့ရပါတယ်။ကလေးဒေသခံ PDF တရင်မှုကိုသူရကဒီစစ်တပ်သား၉ယောက်ဟာကလေး PDF တရင်တုံးကဖြစ်တယ်ဆိုတာကိုအတည်ပြုပါတယ
်။စစ်တပ်သားဒီကျမကြီးကိုကယ်ဆယ်တာသူတို့လက်ထဲမှာတနက်မဟုတ်ဘူးစေထိုးကခြင်တာပညာရေးဝန်ထမ်းဆိုလည်းအတိုင်းပဲသူတို့လက်ထဲမှာတနက်ကင်တာမဟုတ်ဘူးမြေပြူကင်တာအဲ့တော့ကြောင့်ကျွန်တော်ပညာရေးဝန်ထမ်းနဲ့ဈေးဝန်ထမ်းတို့တော့ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးရှောင်ကျဉ်ပြီးတော့မှနေလေကြအဲ့တော့ကြောင့်သူတို့ဘက်ကလည်းတကယ်လို့စစ်တပ်မှန်တယ်ပြည်သူဘက်ကစစ်တပ်မှန်တယ်ဆိုရင်ရေရေကြီးတိုက်မယ်ရေရေကြီးလုံးမယ်ဆိုရင်ကျွန်တော်တို့တနက်ချင်းချင်းပဲကြောင်းလဲတာကောင်းပြီးတော့မှတကယ်လို့စေမနာဝန်ထမ်းစစ်တပ်သားတွေကိုဒီလိုမျိုးပြစ်မှုပုံမှန်တွေအများကြီးနဲ့ဆွေးချက်တင်လာတာသူတို့ဘက်ကရှက်တက်တင်တယ်လို့တော့ကျွန်တော်ပြောချင်တယ်ဗျဟုတ်
ဒီမိုးဆိုဘက်ကိုပြန်သွားကြည့်မယ်ဆိုရင်တော့ဆေးမှုမချီလီကတစ်ချိန်မှာသူချစ်တဲ့သားဖွားဆရာမအလုပ်ကိုပြန်လုပ်ဖို့ကိုလည်းမချီလီတရားအိမ်မက်မက်နေစေဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ညအိမ်မက်တွေမှာတော့တိုက်ပွဲသံတွေနဲ့သာပြည်နေသေးပါ။
တော်လည်းအဲ့လိုမျိုးလောရတော့မယ်ဆိုတဲ့ခါကျတော့ဒီဟိုကိုဆွလွန်ရမယ်ဆိုရင်လည်းဆွလွန်လိုက်ရတော့ဗောနော်။ဟိုဆွလွန်ချင်တယ်ရတော့မဟုတ်ဘောနော်။ဆိုတာသူ့အချီနေအရလည်းမျိုးတခဏတာဆွန့်လို့ပြီးတော့ဒီရှိတဲ့ကိုလိုက်ဖြစ်သွားတာပေါ့နော်ရှိတဲ့ဆိုလဲအရင်တော့ဆိုလဲအလောက်ထိမလောက်ဘူးပေါ့နော်ခုကျတော့ဒီရှိတဲ့မှာကျတော့အရင်အလောက်နဲ့ဆိုင်ရင်တော့အများကြီးပူရောခက်ခဲတယ်ပူရောတက်တိမူရတဲ့အပိုင်းတွေလည်းရှိရပါပေါ့နော်ကိုအရင်တက်မူထားရတဲ့ကိုအလောက်ပေါ့နော်အဲကိုရဲ့ဒီ professional မျိုးအရင်လည်းတက်မူထားတယ်အရင်လည်းချစ်တယ်နောက်လည်းဆက်လုပ်သွားချင်တာပေါ့နော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲရိုကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Democracy လူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာရှမ်းသာတော်စင်တရေအက်ဒီတာချုပ်ဟောင်းနဲ့ VOA သီးသန့်မေးမြန်းထားချက်တွေကိုလည်းမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flux application ကိုဒေါင်းလုဒ်ရယူပ
ါ VUE မြန်မာပိုင်းရဲ့စနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီ Indonesia နိုင်ငံမှာကျင်းပခဲ့တဲ့ ASEAN ထိပ်သီးညီလာခံမှာအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့ Indonesia နိုင်ငံရဲ့သမ္မတ Joko Widodo က စစ်ကောင်စီအပေါ်မှာအတော်လေးစိတ်ပြက်တယ်လို့ပြောသွားခဲ့ပါတယ်အာဆီယံအတိုက်အဝိုင်းဟာလူသန်းဆန်တဲ့တန်ဖိုးထားမှုတွေဒီမိုကရေစီဆန်နှုန်းတွေနဲ့ဂုဏ်သိက္ခာရှိတဲ့ဒေသတစ်ခုဖြစ်တယ်လို့ပြောကြပါတယ်။အာဆီယံအလဲကျဥက္ကဋ္ဌတင်တဲ့စစ်ကောင်စီကြားမှာဘလို့ကွာဟချက်တွေရှိနိုင်ပါသလဲ။အခုသတင်းပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာ ISP မြန်မာအဖွဲ့ဒါရိုက်တာဦးတောင်အောင်သူငိမ့်နဲ့ဥတ္တမောင်တန်းဆွေးနွေးတင်ပြထားပါတယ်ရှင်။
ဝိမာန၁၀နှစ်လောက်ကစပြီးအာရှဒေသအတွင်းထဲမှာနိုင်ငံတကာအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့ American Russia တရုတ်တို့တယောက်ကြတဲ့နိုင်ငံတကာအစည်းအဝေးပွဲကြီးတွေကျင်းပခဲ့ပါတယ်။အာရှထိပ်သီးညီလာခံအရှေ့အာရှညီလာခံ G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံတွေရဲ့ညီလာခံနဲ့ APEC အစည်းအဝေးတွေဖြစ်ကြပါတယ်။အဲ့ဒီအစည်းအဝေးတွေမှာအာဆီယံရဲ့နောက်အလက်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောတဲ့စကားတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးတောင်းပန်နေကြည့်မယ်ဆိုလို့ရှိရင်အင်ပါတာစိတ်ဝင်စားစရာကောင်းမှာကြားပါတယ်ဒီပသူ့ရဲ့ဘင်ကိုစကားလေးတွေကိုကျွန်တော်တို့ကောက်နှုတ်ဆွေးနွေးကြည့်ကြပါတယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ ISP မြန်မာလို့အင်္ဂလိပ်လို့အတူအဖြစ်သိကြတဲ့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ကဒါရိုက်တာဦးအောင်သူငယ်ဖြစ်ပါတယ်။မင်္ဂလာပါဦးအောင်သူငယ်
။မင်္ဂလာပါခင်ဗျာဟုတ်ကဲ
့။ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်။ဦးအောင်သူငယ်ကျွန်တော်တို့မကြာသေးခင်ကအစည်းအဝေးတွေမှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောခဲ့တဲ့စကားလေးနေနဲ့ကျွန်တော်တို့ဆွေးနွေးပွဲလေးကိုစတင်ပါတယ်
။ ASEAN must become a peaceful region and anchor for global stability.
ASEAN ဟာငြိမ်းချမ်းတဲ့ဒေတာဖြစ်လာရပါမယ်။ကမ္ဘာတည်ငြိမ်ရေးအတွက်မျှဟိုအားထားနေရာဖြစ်ရပါမယ်။နိုင်ငံကဥပဒေတွေကိုတသက်မှတ်ထဲဆွဲကင်ရပါမယ်။အင်အားကြီးအာဏာတရက်ကိုကိုစားပြုတာမျိုးမဖြစ်ရပါဘူး
။ ASEAN must be a dignified region upholding the values of humanity and democracy.
လူသားမောခွန်ရနေထိုင်နေတဲ့အာဆီယံဒေသဟာတဲ့ဂုံသိက္ခာရှိတဲ့ဒေသဖြစ်ရမယ်လူဆန်တဲ့တံမိုးတွေနဲ့ဒီမိုကရေစီတံမိုးတွေကိုအားပေးထောက်ခံရမယ်လို့ဆိုပါတယ်တော့ကောင်းသူကျွန်တော်ဆွေးနွေးပေးစီချင်တာကတော့ဂုံသိက္ခာရှိတဲ့ဒေသနံပါတ်1နံပါတ်2လူဆန်တဲ့တံမိုးထားမှုတွေနံပါတ်3ဒီမိုကရေစီတံမိုးထားမှုတွေဆိုတော့အဲ့ဒီအချက်3ချက်ပေါ်အမြင်တွေကအာဆီယံနဲ့မြန်မာစစ်ကောင်စီခေါင်းဆောင်တွေကြားမှာဘာတွေဘလို့ကြွားနေကြလဲ
။ဟုတ်ကဲ့ကျွန်တော်တို့အာဆီယံကဒေသတွင်းမှာအစုအဖွဲ့ဖြစ်စလာတော့ကဒီလောက်ကြီးရည်မှန်းချက်မကြီးပါဘူး။ဒါစီးရေးတိုက်ပွဲအတွင်းပေါ်လာတာပေါ့နော်။ဆိုတော့အခုချိန်မှာတော့အာဆီယံ Vision 2020လို့နောက်တစ်ခါအာဆီယံနဲ့မှာကျွန်တော်တို့အသိုက်အဝန်းနေခေါ်တာပေါ့နော်။ကျွန်တော်တို့စီးပွားရေးအသိုက်အဝန်းလူမှုရေးအသိုက်အဝန်းလုံခြုံရေးအသိုက်အဝန်းဒါတွေကလုံလံတဲ့အခါကျတော့နည်းနည်းလေးတချို့value ကိစ္စပေါ့ဒီတံပိုးထားမှုကိစ္စတွေကိုပြောလာတာရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်ထင်တယ်အာဆီယံထဲမှာပြဿနာကတခုခုဆိုရင် consensus ပေါ့အလုံးသဘောတူညီမှရွေးရမယ်ဆိုတော့အနေထားကဒါအလုံးမဖြစ်သေးပါဘူးပေါ့နော်ဆိုတော့နောက်တစ်ခုကကျတော့လည်းကျွန်တော်တို့ဒီအာဆီယံကဒီချက်ထပ်ပြီးတော့ညီညွတ်ပြီးတော့ကျွန်တော်တို့ဒေသတွင်းမှာအင်အားစုတစ်ခုအဖြစ်ပေါ့ပေါ်လာဖို့ဆိုတာပိုခက်တယ်လို့ထင်တယ်နောက်တစ်ခုကတော့အာဆီယံရဲ့ပြဿနာကဒီမိုကရေစီကို grading ပေါ့အဆင့်တန်းခွဲလာမျိုးကိုမလုပ်ချင်ဘူးဆိုလိုတာကအာဆီယံထဲမှာကြည့်ရင်ဘေးစနစ်နိုင်ငံတွေလည်းရှိတယ်အာဆီယံထဲမှာဒီမိုကရေစီတပါတီစနစ်တွေလည်းရှိတယ်တော့ဒီမိုကရေစီမပြည့်ဝတဲ့နိုင်ငံတွေလည်းရှိတော့အာဆီယံနိုင်ငံတွေအချင်းချင်းကြားကတယောက်နဲ့တယောက်ဒီမိုကရေစီအဆင့်တန်းကိုလည်းမပြောကြည့်ဆိုတဲ့ဟာမျိုးမူမျိုးပိုရှိတယ်လို့ထင်ပါတယ
်ဟုတ်တယ်
ကျွန်တော်သမ္မတဗီဒီယိုတို့ရဲ့အနေထားကတော့ကျွန်တော်မြင်တာသူရဲ့ wishful thinking ပေါ့နော်ဖြစ်ချင်တဲ့ဆန္ဒသူတွန်းညင်တဲ့ဆန္ဒလို့ပဲထင်ပါလေ
သို့တော့အင်ဒိုနီးရှားနိုင်ငံကိုနိုင်ကိုကလည်းစစ်အုပ်ချုပ်ရေးနဲ့တပါတီကြီးစိုးရေးကအောက်ကနေဖြတ်တန်းလာခဲ့ရတယ်အနာရှိစနစ်ကျွန်တော်ထင်တယ်ဂျိုကိုဗီဒိုတို့ကိုနိုင်ကလည်းစစ်တပ်ကလာတဲ့တပ်မတော်ပေါ့နော်ဆိုတော့သူကအခုဒီဒေတာကိုဂုံသိက္ခာရှိတဲ့ဒေတာဖြစ်ရမယ်ပြောလာအဲ့တော့ဂုံသိက္ခာဆိုတာအင်ဒိုနီးရှားလို့စစ်တပ်ကလာတဲ့လူတယောက်နဲ့မြန်မာစစ်တပ်နဲ့ဟောဘာခွာနေတယ်လဲလူစားနဲ့တံမိုးထားမှုပဲ ပြီးတော့ဒီမိုကရေစီတာမှုတော့ဘာတွေများကွာနေလဲကွာသူလဲ
ကျွန်တော်မြင်တာကအင်ဒိုနီးရှားနိုင်ငံက very diverse ပေါ့ကျွန်းနေလဲအများကြီးရှိတယ်ခုနဘာသာရေးကိုးကွယ်မှုကျွန်တော်တို့ကြံတဲ့ကွဲပြားမှုတွေလဲအများကြီးကြားထဲမှာအလုတ်ဖြစ်အောင်လှုပ်လာတဲ့ဟာကသူ့ရဲ့အောင်မြင်မှုလို့ထင်ပါတယ်เนาะအထူးသဖြင့်ကျွန်တော်တို့စိတ်မကြသေးခင်မှာပဲကျွန်တော်တို့ G20 ဒီကမ္ဘာထိပ်သီးနိုင်ငံ20စီးပွဲကိုဥက္ကဋ္ဌအဖြစ်လုပ်ခဲ့တယ်လေနောက်တစ်ခါရုရှားယူကရိန်းစစ်ပွဲမှာလဲသူကကြားဝင်မှုကြိုးစားတာတွေရှိတော့ဂျိုကိုဝီကကျွန်တော်မြင်တာကတော့သူကကမ္ဘာဥဆောင်မှုအဆင့်အတန်းနေရာတစ်ခုကိုတက်လာခြင်းတယ်လို့ထင်တယ်เนาะမြန်မာဘက်မှာကျတော့ကျွန်တော်တို့ကြားထဲမှာရှိရမတူကွဲပြားမှုတွေပေါ့နော်လူမျိုးရေးဘာသာရေးကျွန်တော်တို့ကြံတဲ့ကွဲပြားမှုတွေကြားထဲမှာအင်ဒိုနီးရှားလိုလောက်ကင်စဉ်းစားတဲ့ဟာမျိုးကဟိုမရောက်သေးဘူးလို့ထင်တယ်နောက်တစ်ခါကျတော့လည်းအင်ဒိုနီးရှားရဲ့အောင်မြင်မှုတွေကိုလည်းကျွန်တော်တို့စဉ်းစားယူသင့်တယ်ထင်ပါတယ
်ဟုတ်ကဲ့ဟိုဆက်ပြီးတော့ကျွန်တော်တို့ကြည့်ရပေါ့နော်အမှခုနကိုအောင်သူပြောသွားလို့ပဲတော့စီးပွားအင်အားကြီးနိုင်ငံ20 G20 ရဲ့ညီလာခံမှာလည်းသူပြောသွားခဲ့တာရှိပါတယ်
Paradigm of collaboration is badly needed to save the world. We all have responsibility, not only for our people, but also for the people of the world.
ကမ္ဘာကြီးကိုကယ်တင်ဖို့ပူးပေါင်းဆောင်ရွက်ရေးအမြင့်အတော်ကြီးလိုနေပါတယ်။ကျွန်တော်တို့ပြည်သူတွေအတွက်သာမကကမ္ဘာပြည်သူတရားလုံးအတွက်ကျွန်တော်တို့အားလုံးမှာတာဝန်ရှိကြပါတယ်။တာဝန်ရှိတယ်ဆိုတဲ့အဓိပ္ပာယ်ကနိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗြိတိန်ရှင်စာတမ်းပါမူတွေကိုတတ်သမှတ်တဲ့လေးစားလိုက်နာရေးဖြစ်ပါတယ်။ဒါအပြင်စစ်ကိုအဆုံးတတ်ရမယ်လို့လည်းအဓိပ္ပာယ်ရပါတယ်
။ဆိုတော့ဒီစကားလေးထဲမှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့ငါးချက်ပဲ။ဟမ်ပထမတစ်ချက်ကတော့ပူပေါင်းဆောင်ရွက်ရေး။ဟောသူဒါဟိုဒါပြောတာ။ဒုတိယပြည်သူနဲ့ကမ္ဘာပြည်သူတွေအတွက်တာဝန်ယူရေး။နော်အဲ့ဒီတာဝန်ယူရေးတာဝန်ဆိုတာဘာလဲဆိုတာသူပြောတဲ့အခါမှာတတိယနိုင်ငံတကာဥပဒေကိုလေးစားလိုက်နာရေး။တော့စရုပ်ထားကသူကကုလသမဂ္ဂဗြိတိန်ပါမှုတွေကိုလေးစားလိုက်နိုင်ဆိုတော့နောက်ဆုံးသူနံပါတ်5နေတဲ့သူဒီမိမောင်းထုတ်ပြသွားစစ်ကိုအဆုံးသတ်ရေးပို့ဆိုတော့ဒါတွေကအာဆီယံကောင်းဆောင်တွေဆွဲတိုင်တင့်တဲ့တံပိုးထားမှုတွေများဖြစ်နေသလားမြန်မာစစ်ကောင်းဆောင်တွေကိုဒီချက်တွေနဲ့ကြည့်လိုက်မယ်ဆိုရင်အာဆီယံကောင်းဆောင်တွေကမြန်မာစစ်ကောင်းဆောင်အထူးသဖြင့်ဂျိုကိုဝီဒိုတို့ကမြန်မာစစ်ကောင်းဆောင်တွေကိုဘလူများမြင်မယ်လို့ကောင်းသူလေးထင
်တယ်။အင်ဒိုနီးရှားရဲ့ချင်းကပ်ပုံကတော့ကျွန်တော်မြင်တာ principle approach ပေါ့နော်ကျွန်တော်တို့မူတွေတန်ဖိုးထားမှုတွေကိုအခြေခံတဲ့ပူပေါင်းဆောင်ရွက်ရေးအခြေခံတဲ့ဟာပါ။ဆိုတော့အဲ့တော့ကျွန်တော်တို့မြန်မာပြည်နဲ့ရှင်ရင်တော့ကျွန်တော်ထင်တယ်ဟိုကွာခြားမှုတွေအများကြီးရှိသေးတယ်ထင်တယ်။နော်ကျွန်တော်တို့အခုအနေထားမှာသွားနေတာကကျွန်တော်တို့ကဘာခေါ်မလဲဟို isolationist ပေါ့ကိုယ့်ဘာသာကိုခြံခတ်တကားပိတ်ပြီးတော့နေခြင်းနဲ့အမှုချက်မျိုးကပုံနေတော့မဲ့လို့ထင်တယ်။နောက်တစ်ခါကျွန်တော်တို့စီမာကဟို realist ပေါ့နော်အင်အားသာပဓာနာဆိုတဲ့စဉ်းစားမှုမျိုးကများနေသေးတယ်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတို့ဘာလို့ဆိုတာကလည်းသိထဲမစဉ်းစားသေးဘူးလို့ထင်ပါတယ်။အဲ့တော့ဒီကြားထဲမှာတော့ကျွန်တော်တို့ညှိကြရမှာတော့တော်တော်ဝေးအောင်မယ်လို့ထင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့အဲကျွန်တော်တို့ဒီအာနာသိမ့်ပြီးကစားလဲအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးထင်တယ်ကျွန်တော်ထင်တယ်နော်။သူကပြောသွားတယ်ဒီမြန်မာနိုင်ငံမှာဒီမိုကရေစီကိုအခုပြောင်းမဖြစ်တာဟာတပ်မတော်ပြုပြင်ပြောင်းလဲမလုပ်နိုင်လို့စစ်တပ်ပြုပြင်ပြောင်းလဲမလုပ်နိုင်လို့လို့ပြောသွားပါတယ်အဲ့တော့ကောင်းသူဒီစကားလေးပေါ်မှာဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဆိုတော့ကျွန်တော်ထင်တာကတော့ဟိုတစ်ချိန်မှာပေါ့နော်တပ်မတော်ပြုပြင်ပြောင်းလဲဆိုတာလဲစဉ်းစားမယ်ကိစ္စလို့ထင်ပါတယ်เนาะဒါပေမဲ့အခုလက်ရှိစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကိုပုံမလေးလေးပြန်ပြောလာတာလေးရှိတယ်။အဲ့ဒါကဘာလဲဆိုတော့ Guardian ပေါ့။သူကဒီနိုင်ငံရဲ့ဘာခေါ်မလဲကာကွယ်စောင့်ရှောက်သူဆိုတဲ့ဟာကတော်တော်ကြီးကိုပြန်ပြီးတော့ပြောင်းကြီးပြောလာတယ်။ဆိုတော့နောက်တစ်ခါကျတော့လေကျွန်တော်တို့အနာဂတ်နိုင်ငံရေးမှာဒီတပ်မတော်ရဲ့အခန်းကဏ္ဍဆိုတဲ့ဟာကလည်းကျွန်တော်တို့ပြန်ပြောလာတာလေးရှိတယ်။စောင်းပါးတွေရေးတာလေးရှိတယ်။စသဖြင့်ဒီနေထားတော့ကျွန်တော်ထင တယ်ဟိုလောလောဆယ်တော့ပြုမြင်ပြောင်းလဲရေးဘာညာစဉ်းစားချက်ကမရှိသေးဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ကိုအောင်သူပြောသွားသလိုပဲခုနကဂါဒီယန်တို့ပါလို့เนาะเนาะကိုကပဲအတိုင်းပြည်အတွက်ဟာပဲဥဆောင်ပြီးတော့ကာကွယ်ကြောက်ရမယ်ဆိုတဲ့ဒီစာပြောအင်ဒိုနီးရှားစစ်တပ်မှလည်းရှိခဲ့တယ်ဆိုတော့ကျွန်တော်တို့ကဒီလိုနေရာကနေเนาะဝေးနေတာမျိုးသွားပြီးတွေ့ရတယ်ဒါကြောင့်မို့များเนาะအာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာမဲ့တပ္ပရဂျိုကိုဝီဒိုတို့က Indonesia
is deeply disappointed. The situation in Myanmar is
Indonesia ကအတော်ကြီးကိုစိတ်ပြတ်မိပါတယ်မြန်မာနိုင်ငံအခြေအနေကပိုလို့ဆိုးလာနေပါတယ်သဘောတူညီချက်၅ရဲ့အကောင့်ထဲပေါ်ရေးကလည်းအရေးပါတဲ့တိုးတက်မှုမရှိပါဘူးမြန်မာကိစ္စအကြောင်းပြုပြီးအာဆီယံဆိုတာကဘာလဲလို့ပြောစရာဖြစ်အောင်ကျွန်တော်တို့ခွင့်ပြုလို့မဖြစ်ပါဘူ
းဆိုတော့သူပြောရင်ပြောတော့တဲ့အနေထားကောမြန်မာစစ်ကောင်စီကဖြစ်နေပြီလားနော်မြန်မာစစ်ကောင်စီရဲ့လုံရက်တွေကြောင့်အာဆီယံကနော်အခုမှတကောင်ကြောင့်တလီလို့ပို့ရမယ့်အနေအထားမျိုးမြန်မာကအဲ့ဒီအနေအထားမျိုးကိုရောက်နေပြီလားကိုအောင်သူဘလို့ထင်လဲ
ကျွန်တော်အဲ့တော့ဒေသတွင်းနိုင်ငံတွေကအထူးသဖြင့်စိုးရိမ်ကြတာပေါ့နော်ဟိုဖို့ပြောကြတာလည်းတော်တော်များပါတယ်အထူးသဖြင့် state failure ပေါ့ကျွန်တော်တို့နိုင်ငံတွင်းမှာဟိုဘာခေါ်မလဲကြရှုံးနိုင်ငံဖြစ်သွားမယ့်အရေးရဲ့ပြည်တွင်းစစ်ဒီချက်ကြီးလာမယ်နောက်တစ်ခါအိနီးချင်းနိုင်ငံတွေကိုကျွန်တော်တို့ဒုက္ခတွေစသဖြင့်ယိုစီးလာတဲ့ကိစ္စမျိုးတွေပေါ့နော်ဒါတွေနဲ့ပတ်သက်လို့စိုးရိမ်အောင်ချိန်ချိန်ပြောပါတယ်ဆိုတော့နောက်တစ်ခုကကျတော့အခုတလောမှာကြီးလိုက်ရင်ဒေသတွင်းမှာဟိုထိတ်စီးအစည်းအဝေးတွေပေါ့နိုင်ငံတကာအစည်းအဝေးတွေဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဘာခေါ်မလဲဟိုသခုတ်ပင်ကမိတိကြီးကြီးပေါ့နော်ဒါမျိုးလဲဖြစ်စေချင်တဲ့ပုံမရပါဘူးเนาะကျွန်တော်တို့ဒေသတွင်းမှာပူးပေါင်းဆောင်မှုကောင်းကောင်းနဲ့ပို့ပြီးတော့ဟိုဖြစ်လာမယ့်ကိစ္စမျိုးပဲလူလာတယ်လို့ထင်ပါတယ်เนาะအဲ့တော့ကျွန်တော်တို့နိုင်ငံကိစ္စနဲ့ပတ်သက်ရင်လို့ပြောရရင်အခုအင်ဒိုနီးရှားကမကြခင်မှာသူက special envoy ပေါ့အထူးသံတမန်ခန့်ရမယ်ဒီသံတမန်ကိုရောပုံမှန်လက်ခံကြိုဆိုမှာလားဒီသံတမန်နဲ့ရောပူးပေါင်းဆောင်ရမှာလားဒါတွေကကျွန်တော်တို့မေးခွန်းထုတ်ရမယ့်ကိစ္စတွေအများကြီးအင်ဒိုနီးရှားလည်းဒါတွေကိုကြုံရအောင်မလို့ထင်ပါတယ
်ဟုတ်ကဲ့ဒီအာဆီယံလက်ကျဥပဒေဖြစ်လာမဲ့ဂျိုကိုဝီဒိုတို့ပြောလောက်တဲ့အနေထားဖြစ်နေသည်ဖြစ်စေမဖြစ်သည်ဖြစ်စေပေါ့နော်ဆိုတော့အဲ့ဒီအ ਨੇ ဆုံးတော့အဲ့ဒီအမြင်ကအာဆီယံခေါင်းဆောင်တချို့ကြားထဲမှာရှိလာတယ်အထူးသဖြင့်မလေးရှားအင်ဒိုနီးရှားနော်စင်ကာပူနော်ဒီခေါင်းဆောင်တွေကြားထဲမှာရှိလာတယ်လို့ကျွန်တော်ထင်တယ်နော်ဒါတတင်းနေတယ်မှာလည်းကျွန်တော်တို့တွေ့လာရတယ်ဆိုအဲ့ဒီလိုမမြင်ရအောင်မစစ်တပ်အနေနဲ့ဘာတွေလုပ်နိုင်မယ်လို့ကောင်းသူထင်တယ်ဒါကတော့နောက်ဆုံးမေးခွန်းလေးဟုတ်ကဲ့
ဟုတ်ကျွန်တော်မြင်တာကတော့ဟို normalization ပေါ့နိုင်ငံတကာနဲ့ပုံမှန်ပြန်ဆက်ဆံရေးလုပ်ရမယ်ဒေသတွင်းပူးပေါင်းဆောင်မှုတွေပိုကောင်းအောင်လုပ်ရမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာကြတော့လည်းကျွန်တော်တို့အရက်သားနိုင်ငံရေးဥဆောင်မှုပိုင်းလည်းထည့်ပြောဖို့လိုမယ်လို့ထင်တယ်เนาะအခုချိန်မှာကျွန်တော်တို့အရက်ဖက်နိုင်ငံရေးဥဆောင်မှုကပျောက်သလောက်ဖြစ်နေတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဒီစစ်အစိုးရဘက်ကကျွန်တော်ထင်တယ် space ပေါ့ဟိုနေရာလူပိုင်ခွင့်နယ်ပယ်တွေပြန်ပေးသင့်ပါတယ်เนาะနောက်တစ်ခုကနိုင်ငံတကာဒီဒေသတွင်းအဖွဲ့အစည်းတွေနေနဲ့လည်းခုနအရက်ဖက်နိုင်ငံရေးဥဆောင်မှုနဲ့ပတ်သက်လို့ဟိုပြိုထောင်ပေးတာအားပေးတာလည်းအရေးကြီးမယ်လို့ထင်ပါတယ်
။ဟုတ်ကဲ့။ဝေါ်သူရေးကျေးဇူးအများကြီးတင်ပါတယ်။အခုဆွေးနွေးသွားခဲ့တဲ့သူကတော့ဓမ္မမဟာဗျူဟာနဲ့ဘူဝါဒလေ့လာရေး Institute ကဒါရိုက်တာဥဝေါ်သူရေးဖြစ်ပါတယ်။ကျွန်တော်တပောင်သားပါ။
မြန်မာနိုင်ငံရဲ့အပေါ်မှာဒီတရုတ်ကဘလောက်အရေးပါတယ်လဲဆိုတာမေးမြန်းထားရတဲ့သီးသန့်မေးမြန်းခန်းတစ်ခုကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်တော့ဒီ Pfizer COVID ကာကွယ်ဆေးပလင်းတွေကိုအာနိသင်မပြတ်အောင်လို့ဘလို့တိုးလောင်းတည်ဆောင်ရတယ်ဆိုတာကိုကြည့်ကြရအောင်ပါရှင်
။ COVID-19 ကာကွယ်ဆေးတချို့ကိုအေးအေးလုံအခန်းမှာတိုးလောင်းထားဖို့လိုအပ်ပါတယ်။ Pfizer ကာကွယ်ဆေးကအနုတ်80ဒီဂရီဆယ်စီယပ်လောက်မှာထားရမှာပါ။တခြားကာကွယ်ဆေးထုတ်လုပ်သူတွေနဲ့မတူပဲPfizer ကသူတို့ကာကွယ်ဆေးထိုးလုံးတွေပြင်ပို့ဖို့နဲ့အထူးအေးအကန်းမရှိတဲ့ဆေးကန်းတွေအတွက်အထူးစီမံထားတဲ့ရေခဲပုံးတွေသုံးပါတယ်။အဲ့ဒီပုံးတွေကိုအပူခံတဲ့ဂျားခံပြားတွေနဲ့ကွတ်ထားတာပါ။ကာကွယ်ဆေးတွေကိုရေခဲချောက်တွေကြားမှာညှက်ပြီးတေးချာကြက်စီးထည့်သွင်းရပါတယ်။ဘုံနှပုံးမှာဆေးလုံးတစ်ထောင်ပါတဲ့ထိုးဆေး၅ရွဲထည့်လို့ရပြီးအချိန်၁၀ရက်ထိရေခဲချောက်များများနဲ့ဆိုရင်ရက်၃၀အထိခံပါတယ်။ဒီပုံးတွေရွေးရှားမှုကို GPS ဂြိုလ်တုလမ်းပြစနစ်နဲ့ကြည့်နေလို့ရပြီးလုံလောက်တဲ့အေးရနေရလားဆိုတာသိရှိနိုင်ပါတယ်။ကာကွယ်ဆေးထိုးဖို့ခွင့်ပြုချက်ရတဲ့နိုင်ငံတွေစီ Pfizer ကုမ္ပဏီကသူတို့ဆေးတွေတင်ပို့ပေးပါပါခင်ဗျာ
။ အခုတခါတော့တည်သက်မေးမြန်းခန်းတစ်ခုကိုထုတ်လွှင့်ပေးပါဦးမယ်ရှင်။မြန်မာနိုင်ငံငင်းချမ်းရေးမှာတရုတ်နိုင်ငံရဲ့အခက်အခဲကအရေးကြီးတယ်လို့မြန်မာအရေးဆောင်ရွက်နေတဲ့ Eurobarma Office ရဲ့အတိုင်ပင်ခံကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကူအညီရယူဖို့လိုအပ်တယ်လို့အိမ်နီးချင်းနိုင်ငံတွေရဲ့ပံ့ပိုးမှုလိုတယ်လို့ရှမ်းတန်တော်ရှင်သတင်းဌာန Editor ချုပ်ဟောင်းလည်းဖြစ်တဲ့ဥခွန်ဆိုင်ကပြောကြားပါတယ်။ဥခွန်ဆိုင်ကို VOA မြန်မာပိုင်း Editor ဦးသိန်းထိုင်ဦးကထိုင်းနိုင်ငံချင်းပိုင်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
။အခုလိုချင်းပိုင်မြို့မှာလာပြီးတော့လာရောက်တဲ့အချိန်တွေ့ဆုံမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ဟုတ်ကဲ့ခွန်ဆိုင်ဒီပထမဆုံးကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိရင်ဆိုင်နေရတဲ့အချက်အသေးကျွန်တော်တို့ငင်းချမ်းရေးကိစ္စတွေမှာတရုတ်နိုင်ငံအိန္ဒိယချင်းတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လူတော်များများနိုင်ငံတကာအကဲခတ်တွေကတိတ်ရေးကြီးတယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်။တရုတ်နိုင်ငံအနေနဲ့ဒီမြန်မာနိုင်ငံငင်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာဘလောက်ဩဇာတရားမှုရှိပါကလေးစစ်တပ်အပေါ်မှာရောမြန်မာစစ်တပ်အပေါ်မှာရောဩဇာတရားမှုရှိတယ်လို့မြင်ပါလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဗမာနိုင်ငံကိုအိန္ဒိယချင်းဖြစ်ရှိနေတာအကုန်လုံး၅နိုင်ငံရှိတယ်ဟုတ်တယ်မလားအဲတရုတ်ရဲ့လောက်ရဲ့အထိုင်းရဲ့အနောက်ဘက်မှာဆိုလဲအိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့ရှိနေတဲ့အခါကြတော့ဒီထဲမှာကအိန္ဒိယနဲ့ထိုင်းကဘာဖြစ်လဲဆိုတော့ဒီဗမာပြည်ကိစ္စကိုသူတို့ကသိပြီးတော့မှစိတ်ပူတယ်တကယ်လို့ဗမာပြည်တစ်ခုခုဖြစ်သွားပြီဆိုလို့ရှိရင်ဒုက္ခအရင်ရောက်မှာကသူတို့နိုင်ငံတွေပဲဖြစ်တယ်အဲ့လိုမြင်တယ်နော်ဒါကြောင့်မလို့သူတို့ဗမာနိုင်ငံကိုသူတို့ကအင်မတန်မှငြိမ်းချမ်းစေခြင်းတယ်သူတို့နိုင်ငံကသို့တော်လည်းပဲတစ်ဖက်ကလည်းသူတို့ကလည်းကြောက်နေတာကစိုးရိမ်နေတာကဒီတရုတ်နိုင်ငံကိုသူတို့စိုးရိမ်တာပဲနော်အဲစိုးရိမ်စရာလည်းကောင်းပါလေတရုတ်ကတစ်ဖက်ကစိုးရိမ်စရာကောင်းတယ်လို့တစ်ဖက်ကလည်းသူကမပါရင်မဖြစ်ဘူးဆိုတဲ့ဟာဖြစ်တယ်နော်အဲတရုတ်စကားမှာရှိတယ်ဘာလဲဆိုတော့နီးတဲ့မီးကိုဝေးတဲ့ရေနဲ့ငိမ့်လို့မရဘူးဒီဥစ္စာကရှိဗမာပြည်မှာဖြစ်နေတဲ့ဟာနီးတယ်မီးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဗမာပြည်သူတွေကအများဖြင့်ကတော့ဝေးတဲ့ရေကိုသူတို့ကတောင်းတနေကြတယ်နော်အနောက်အုပ်စုအထူးသဖြင့်အနောက်အုပ်စုပေါ့ကျွန်တော်တို့ကတောင်းတကြတာအဲ့လိုဖြစ်တယ်ဒါဒီဥစ္စာဟိုရေရှိမှာတော့ဖြစ်နေနိုင်ပြီပဲရေတိုးမှာတော့တော်တော်လေးခက်တော့ပေါ့နော်အမေရိကန်ကလည်းအမေရိကန်ကတော့သူကသူ့ရေရေတက်ကတကဘာလုံးမှသူကလွှမ်းခြုံထားတော့သူကတမျိုးဖြစ်ပါတယ်သူကိုနိုင်ကလည်းအခုလောလောဆယ်ကဟိုစီရေးအရာသူကဝင်လာဖို့ကမရှိတဲ့ခါကျတော့မရှိသေးတဲ့ခါကျတော့အခုလောလောဆယ်ကတည်းခွအရေးကြီးဆုံးပဲ
ဟုတ်ကဲ့
နော်ဒီတော့အဲ့ပင်ဟုတ်ကဲ
့
ဒီတော့တရုတ်ကသူ့မှာကအရေးကြီးဆုံးကတော့သူကဗမာပြည်ကိုသိမ်းဖို့မဟုတ်ပါဘူးဗမာပြည်ကနေတဆင့်သူကကဘာကိုထွက်ဖို့ပါပဲနော်ဒီကဘာကိုထွက်လန်းရဖို့ပဲဒါသူ့အဓိကဖြစ်တယ်နမနစ်ကတော့ဗာလဲဆိုတော့မမပြည်ဟာသူ့ရဲ့အိမ်နီးနားချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူ့လုံခြုံရေးအတွက်သူကအရေးထားတယ်။ဒီနေရာမှာသူကအနောက်အုပ်စုအထူးသဖြင့်အမေရိကန်ကလာဘရမလွှမ်းမိုးမှာသူကလုံအောင်မလို့လာဘူး။ဒါသူ့ရဲ့ဟိုလုံခြုံရေးအရာအကျိုးစီးပွားအဲ့တော့ကတော့ပြောခဲ့တာတော့စီပွားရေးရအကျိုးစီပွားသူကနှစ်ခုစလုံးကိုသူကဟိုအရေးထားတဲ့အခါကျတော့အခုလောလောဆယ်မှာဆိုလို့ရှိရင်ဗမာပြည်ပြန်ပြီးတော့ငြိမ်းချမ်းအောင်လုပ်မယ်ဆိုလို့ရှိရင်တရုတ်မပါလို့ကိုမရဘူးဖြစ်တယ်။နောက်ကတော့ပြောခဲ့တယ်လို့ပဲနီးတဲ့မီးကိုကျွန်တော်တို့နီးတဲ့ရေနဲ့ပဲကျွန်တော်တို့က 조사 보러 마 저너로 녀야 마 피데 도도래 တစ်ဖက်က ကျွန်တော်တို့ တမိုင်း အတွေ့အကြုံရ ပြောမယ် ဆိုလို့ရှိရင် သူက နီးတဲ့ရေက မီးကို ညှင်းအောင် လုပ်နိုင်တယ်လို့ ဒီ နေမီ တစ်ခုလုံး ရေရှမ်းသွားအောင် ရေလွှမ်းမိုးသွားအောင် လဲ သူ လုပ်နိုင်တယ် ဟုတ်တယ်မလား
ဟုတ်ကဲ့
ရေလွှမ်းမိုးမှု မရှိအောင် လဲ ကျွန်တော်တို့ ဘယ်လို လုပ်ရမလဲ ဆိုတာက ဗမာပြည် တပြည်လဲ ထဲစဉ်းစားရမယ် လုပ်မဖို့ ဒီအင်းနီနာချင်းနေအားလုံးကလည်းဝိုင်းစဉ်းစားရမယ်အလုပ်ဖြစ်တယ်နောက်ဘုရမတရုတ်ကိုယ်တိုင်လည်းစဉ်းစားရမယ်အလုပ်ဖြစ်တယ်နော်ငါရေလွှမ်းမိုးအောင်လုပ်တာငါအတွက်အကျိုးရှိမလားမီးငိမ့်အောင်လုပ်တာပဲအကျိုးရှိမလားဆိုသူစဉ်းစားဖို့လိုတဲ့အချိန်ပေါ့ဗျာဟုတ်ကဲ့ဟိုကျွန်တော်ဒါနဲ့ဆက်ဆက်လို့ပဲဥက္ကဆိုင်ပြောတဲ့ဒီလုံခြုံရေးနဲ့စီးပွားရေးအကျိုးစီးပွား တရုတ်ကလည်းမြန်မာနိုင်ငံမှာငြိမ်းချမ်းတည်ငြိမ်စေခြင်းနဲ့ဆိုပြီးတော့မကြာခဏပြောနေတာတော့ကျွန်တော်လည်းကြားပါတယ်ဟုတ်ကဲ့အဲ့တော့ငြိမ်းချမ်းရေးအတွက်ဟိုတိုင်းရင်းသားတန်တကိုင်အဖွဲ့အစည်းတွေနဲ့အပြည့်အခက်ရက်စဲရေးငြိမ်းချမ်းရေးကိစ္စတွေမှာတရုတ်နိုင်ငံရဲ့ပံ့ပိုးမှုတရုတ်နိုင်ငံဘက်ကကူညီဆောင်ရွက်မှုတွေကထိရောက်တယ်လို့ထိရောက်ရှိတယ်လို့မြန်မာကကျွန်တော်အခုကတော့ သူကသတိထားနေတဲ့အချိန်ဖြစ်တယ်နော်ဒီနေရာမှာသူ့ကိုကျွန်တော်တို့ကအနီရှေးတစ်သူ့ကိုချင်းကပ်ဖို့လိုတဲ့အချိန်ဖြစ်တယ်ကျွန်တော်တို့နိုင်ငံငြိမ်းချမ်းစီခြင်းတယ်ဒီကိစ္စမှာခမည်းမပါရင်မရဘူးဒါပေမဲ့ခမည်းဘယ်လိုကူညီစီခြင်းတယ်လဲဆိုတာကိုကျွန်တော်တို့ကသွားတင်ပြဖို့လိုပါလိမ့်မယ်နော် ဒါအစ်တိတ်အကြီးကြီးတဲ့ကိစ္စဖြစ်တယ်။ဒီလိုမျိုးကျွန်တော်တို့တင်ပြနိုင်တယ်။နောက်ပြောင်းမှာတစ်ခုကလည်းဒီကျွန်တော်တို့သွားတင်ပြတာဟာကျွန်တော်တို့နောက်ွယ်မှာဘယ်သူမှမရှိဘူး။ကျွန်တော်တို့ပြည်သူတွေပဲရှိတယ်။ဒါကိုပြနိုင်ဖို့လိုပါတယ်။ဒီဒီပြင်အနောက်နိုင်ငံတွေရဲ့ဩဇာမပါဘူးဆိုတာကျွန်တော်တို့ပြနိုင်ဖို့လိုတယ်။ဒါကိုကျွန်တော်တို့ မလုံနိုင်လို့ရှိရင်အဲကျွန်တော်တို့နိုင်ငံအေချမ်းဖို့ကမလွယ်ဘူးပေါ့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအေချမ်းဖို့ကအမေရိကန်နဲ့တရုတ်ကသဘောတူညီချက်ရှိရင်ဘာမှမခက်ဘူးဗျာသူတို့သဘောတူညီချက်မရှိလို့ကျွန်တော်တို့ခက်နေတာဟုတ်တယ်မလားအဲတကယ်လို့သူ့စီသွားပြီဆိုလို့ရှိရင်လေကျွန်တော်တို့ကအမေရိကန်က ကျွန်တော်တို့အပေါ်မှာဟိုတန်တရားမရှိအောင်လဲကျွန်တော်တို့ကပြောဖို့လိုတာပါပဲနောက်တစ်ဖက်ကလည်းကျွန်တော်တို့ဒီအာရှနိုင်ငံတွေမှာလည်းကျွန်တော်တို့ကအကုန်လုံးကိုကျွန်တော်တို့ကဟိုရှင်းရှင်းလင်းလင်းပြောနိုင်ဖို့လိုမယ်ဒီကိစ္စဟာအဓိကကကျွန်တော်တို့ဗမာပြည်သူတွေဖြစ်ပြီပဲ
ကျွန်တော်တို့အင်းနီနာချင်းနိုင်ငံတွေမပါလို့လည်းမရဘူးတရုတ်ကြီးကြီးပဲလည်းမရဘူးကျွန်တော်တို့အားလုံးပေါင်းလောက်အောင်လည်းအလုပ်ဖြစ်တယ်အဲ့လိုပဲကျွန်တော်မြင်ပါတယ်အခုနောက်ပိုင်းမှာမြန်မာစစ်ကောင်စီအနေနဲ့ရုရှားပေါ်မှာပို့ပြီးတော့မိခိုးလာတယ်အခုတိုက်လေရင်တွေဝယ်တယ်ဆိုတဲ့သတင်းမျိုးတွေဒီဆက်ဆံရေးပေါ်မှာလည်းတချို့သုံးသက်တဲ့သူတွေကရုရှားနဲ့မြန်မာစစ်တပ်ရဲ့ဆက်ဆံရေးပ ရှိစစ်တပ်မြန်မာစစ်တပ်ရဲ့ဆက်ဆံရေးနီးကပ်နေမှုရုရှားရဲ့ဩဇာလွန်မိုးမှုအပေါ်မှာရောတရုတ်နိုင်ငံလိုချင်တဲ့ပုံစံဖြစ်တယ်လို့ယူဆပါသလားတရုတ်နိုင်ငံအနေနဲ့ဒီရုရှားမြန်မာဆက်ဆံရေးအပေါ်မှာစိတ်အေးစေးစေးနဲ့ဟိုလက်ပိုက်ကြည့်နိုင်တဲ့အနေအထားမျိုးဖြစ်တယ်လို့သုံးသပ်မိပါပါ
ဟုတ်ကဲ့ဒီကိစ္စကတော့ကျွန်တော်တို့တရုတ်နိုင်ငံဖြစ်တယ်ဆိုလို့ရှိရင်လည်းစောင့်ကြည့်ရမယ်အလုပ်ဖြစ်ပါတယ်နော်တစ်ဖက်ကလည်းကျွန်တော်တို့ကတရုတ်ဖြစ်တယ်ဆိုလို့ရှိရင်အမေရိကန်နဲ့ရုရှားကြားထဲမှာကျွန်တော်တို့ဘယ်လိုချိန်ခွင့်ရှာညှိမလဲနော်ဒါကိုလည်းစဉ်းစားရမယ်နောက်ပြမှဒီရုရှားရဲ့ ရေရှိရေတူဗမာပြည်အပေါ်မှာရောဒီအရှိတောင်အာရှမှာရောလာဘရုံမှာဩဇာသွားမှုမှုရှိနိုင်သလားသူကစဉ်းစားမှာပဲနော်သို့တော်လည်းပဲကျွန်တော်ထင်တာကတော့ရေတူအရတော့ကတော့အာဂုဏကကျွန်တော်ပြောခဲ့တဲ့တရုတ်စကပုံအတိုင်းပါပဲသူဟာဒီလောလောဆယ်မှာရေတူအရသူကဟိုအတုံးဝင်နိုင်ပေမဲ့ရေရှိအရကတော့ကျွန်တော်တို့ဒီအိမ်နီနာချင်းနိုင်ငံတွေပဲအဓိကဖြစ်မှာပါเนาะဒါကိုတရုတ်ကဘယ်နည်းနဲ့မဆိုတွတ်ထားမှာပါပဲဟုတ
်
အခုလောလောဆယ်ကတော့အာဗမာဘက်ကလည်းသူကမိတ်ဆွေလိုနေတဲ့အချိန်အာရုရှားကလည်းမိတ်ဆွေလိုနေတဲ့အချိန်ဖြစ်တဲ့အခါကျတော့ဒါကတမျိုးဖြစ်ပါတယ်เนาะအာဒီတော့ရေရှည်အတွက်ကတော့ကျွန်တော်ထင်တယ်ကတော့ဟိုကျွန်တော်တော့တာမမဘူးမြင်တာမမဘူးဆိုလို့ရှိရင်တော့ဗမာပြည်ကတော့ဒုတိယမြောက်ကိုရီးယားဖြစ်လာဖို့ကတော့မလွယ်သေးပါဘူးခင်ဗျာနော်
ကျန်းတနော်စင်တရင်ဌာနအက်ဒီတာချုပ်ဟောင်းဖြစ်တဲ့ဥခုဆိုင်ကို VOA မြန်မာပိုင်းအက်ဒီတာဦးသိန်းထိုက်ဦးမေးမြန်းခဲ့တာပါရှင်။ဒီကနေ့နိုဝင်ဘာ19ရက်စနေနေ့ညဘက်အတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလှည့်အကြေညာပေးပါအောင်မယ်ရှင
်။ American ဒုသမ္မတနဲ့တရုတ်ခေါင်းဆောင်တို့ထိုင်းကအေးဘက်ထိပ်သီးပွဲပြင်ပမှာတွေ့ပြီးဆက်ဆံရေးလမ်းကြောင်းဆက်ဖွင့်ခဲ့ကြပါလေ။ဒီသမ္မတရှီကျင်းပင်နဲ့ American သမ္မတ Joe Biden အင်ဒိုနီးရှားနိုင်ငံမှာလုပ်တဲ့ G20 စီးပွားအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးပွဲတဲ့ဒီတင်းလာနေကပဲတွေ့ကအခုလိုဆက်ဆံရေးလမ်းကြောင်းပြန်ဖွင့်ဖို့သဘောတူခဲ့ပြီးဒုသမ္မတ Kamala Harris နဲ့ဒီနေ့ဆက်တွေ့ခဲ့တာပါအခုလိုတွေ့ဆုံရမှာနှစ်နိုင်ငံပြိုင်ဆိုင်မှုတွေကိုတာဝန်ရှိရှိကင်တွယ်ရေးဆက်ဆံရေးလမ်းကြောင်းဖွင့်လာဖို့သမ္မတ Biden ကသမ္မတရှီကိုနိုဝင်ဘာ14ရက်ကအဓိကပြောခဲ့တာကိုပဲလေးနေအောင်ထပ်ပြောခဲ့တယ်လို့ဒုသမ္မတ Harris က Twitter ကနေရှင်းပြခဲ့ပါတယ်ရုရှားအစိုးရကတော့ငွေစုလက်မှတ်တွေကိုမနေ့ကတနေ့နဲ့အများဆုံးထုတ်အောင်ခဲ့တယ်လို့ပြည်ထောင်ကာကွယ်ရေးဌာနကထောက်လိုင်းအချက်လက်တွေကိုဒီနေ့ထုတ်ပြန်လိုက်ပါတယ်။ယူကရိန်းကျူးကျော်စစ်နောက်ပိုင်းတိတိတသာတိုးလာတဲ့စစ်ရေးသုံးစစ်ဆက်ပြီးကမ်းပြောင်အဓိကလှုပ်ဆောင်နေတာလို့လည်းပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒေါက်တာလူမှုကွေရမှာတင်ထားတဲ့အချက်လက်တွေအရရုရှားအစိုးရကဒေါ်လာ 12.6 ဘီလီယံပို့ငွေစုလက်မှတ်တွေကိုတနေ့နဲ့ထုတ်ရောင်းခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဆိုရထိတ်တန့်လှုပ်ဝက်မှတန်းတွေကင်တွယ်ခဲ့ပုံနဲ့ပတ်သက်လို့ရာဇဝတ်မှုမြောက်မမြောက်ဆိုတာကြီးကြပ်စစ်ဆေးဖို့တိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးရမှုတရားကိုတရားရေးဌာနကတာဝန်ပေးလိုက်ပါတယ်။ပြည်ထောင်စုဆင့်စုံစမ်းစစ်ဆေးမှုနှစ်ခုလုပ်နေခဲ့ရတဲ့သမ္မတဟောင်းထရမ့်ကသူသမ္မတလောင်းဝင်ပြိုင်မယ်လို့ကြေညာခဲ့ပြီးအခုလိုအထူးစုံစမ်းရမှုကိုအခန့်အလိုက်တာဖြစ်ပါတယ်။ဝါရင်ဆိုရရှင်နဲ့ဂျက်စမစ်ကိုအခုလိုတာဝန်ပေးလိုက်တဲ့အကြောင်းအစိုးရရှိနေချောမရက်ကလန်ကကြေညာခဲ့ပြီးတော့သူကသမ္မတဟောင်းထရမ့်ကလာမယ့်ရွေးကောက်ပွဲမှာသမ္မတလောင်းဖြည့်ဝင်ပြိုင်မှုကြေညာလိုက်တာနဲ့လက်ရှိသမ္မတကလည်းအခုလိုပြိုင်ဖို့ဆန္ဒရှိကြောင်းထုတ်ပြန်လာချိန်မှာအများပြည်သူစိတ်ဝင်စားမှုတွေအခုလိုခံရလိုက်တာဖြစ်တယ်လို့တောက်ကြနေကပြောခဲ့ပါတယ်။ပြန်လွတ်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးချန်ပီယံရှောင်းထနာကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ပြစ်ဒဏ်လွင်ငင်းချန်နာကွင်းနဲ့ချက်သာပရိနစ်ကလွတ်လာတဲ့ရှောင်းထနာကသူကြုံဘူးခဲ့သမျှတဲ့အသိမ့်မွေ့ဆုံးမြန်မာပြည်သူတွေကိုရုံမှယူသွတ်သူတွေအုပ်ချုပ်နေတာယူကျုံမရဖြစ်ရတယ်လို့ Facebook ကနေရှင်းသားခဲ့တာပါ။ဩစတြေးလျနိုင်ငံကိုပြန်ရောက်နေပြီဖြစ်တဲ့စီးပွားရေးပညာရှင်ထဏကမိသားစုနဲ့ပြန်ဆုံတွေ့ခွင့်ရတာအယံဝမ်းသာရပေမဲ့မြန်မာပြည်သူ53သန်းကတော့သူတို့ကိုကိုးစားမပြုတဲ့အုပ်ချုပ်သူတွေလက်ထက်ဒုက္ခဆက်ခံနေရတယ်လို့ Facebook မှာရှင်းသားထားပါလေ။မိသားစုနဲ့နှစ်နှစ်နီးပါးခွဲခဲ့ရတဲ့ဗမခထဏကအခုလိုပြန်မဆုံခင်အမှောင်မိုက်ဆုံးကာလတွေမှာသူ့ကိုထောက်ခံရည်တည်ပေးခဲ့ပြီးအခုလိုလွတ်မြောက်လာဖို့ပါကူညီပေးခဲ့တဲ့ဩစတြေးလျအစိုးရအပါအဝင်အားလုံးကိုအထူးကျေးဇူးတင်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ November 19ရက်စတင်နေ့ညဘက်ရုပ်သံတဲ့တင်ဆက်နေတဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲရှင်အခုညအတွက်စီစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပါတယ်ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ TN1 တို့ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့နောက်ဖက်တနင်္ဂနွေမနေ့အစီအစဉ်တွေကြရင်တော့လိုင်းတို3248တို့ကနေပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ပြည်သူတွေအားလုံးအေးချမ်းပြီးတော့ငြိမ်းချမ်းပေးကင်းကြပါစေရှင်ကျွန်မအစုမြတ်ပါပါ
Thank you.
This program has come to you from the Voice of America, Washington.